Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တန်ရက်2015ခုနှစ်နိုဝင်ဘာလ5ရက်ကြာသပတေးနေ့ညနေပဲ6နာရီကနေ9နာရီအထိအစီအစဉ်တွေကိုမြို့တော် Washington DC ကနေထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်ပါခင်ဗျာဒီကနေ့ညနေပိုင်းသတင်းတွေကိုမက်ကင်ဖြူထွေးနဲ့ကျွန်တော်ကြိုကြိုသိမ်းကြည့်ကြမှာပါဆိုင်းနိုင်ကျုံးစင်မှာပြတ်ကျသွားတဲ့ရုရှားခီးတဲ့တင်လီယန်ဟာဘုံခွဲခံရပြီးပြတ်ကျတာဖြစ်နိုင်ခြင်းအများကြီးရှိတယ်ဆိုတဲ့သတင်းတွေထွက်နေပါတယ်ယူကော့ဘွဲမှ NLD အနေနဲ့ရရင်သမရရဲ့အထက်ကနေတာဝန်ယူလို့ဆောင်သွားမယ်လို့ဒေါန်ဆန်းစုကြည်ကပြောလိုက်ပါတယ်မြန်မာယူကော့ဘွဲအခြေအနေပေါ်မူတည်ပြီးအမေရိကန်ရဲ့တန်ခတ်ရည်ရွယ်မှုတွေအလုံးကိုယူသွင်းရဖြစ်နိုင်ခြင်းရှိတာကိုအမေရိကန်သမရရဲ့ထိပ်တန်းအကြံပေးတူကအရေးအမှတ်ပြောလိုက်ပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ဒီနေ့ညနေခင်းနားဆင်ရမယ့်ရွေးကောက်ပွဲဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ဒေါက်ဆန်းစုကြည်ရဲ့နေအိမ်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားသွားတာကိုလည်းကြားကြရပါမယ
် If the NLD wins overwhelmingly, which I hope we do, and I've always said that we want to win
ဒီကနေ့သတင်းစာရှင်းလင်းပွဲနဲ့အတူနိုင်ငံတကာလေလာဆောင်ကြည့်ရေးအဖွဲ့ကနိုင်ငံအနှံ့ရွေးကောက်ပွဲအခြေအနေတွေစောင့်ကြည့်မှတ်တမ်းယူဖို့ဒီကနေ့ပဲရန်ကုန်ကနေစတင်ခီးထွက်ခွာသွားခဲ့ပါပြီ။တခါမွန်ပြည်နယ်ဘက်ကရွေးကောက်ပွဲဆိုင်ရာပြင်ဆင်မှုအခြေအနေစတဲ့ရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါတွေကိုစက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကကြေညာပေးပါအောင်မယ်ရှင
်။ဤကျနိုင်ငံဆိုင်းနိုင်ကျွန်းဆွဲပေါ်မှာပြီးခဲ့တဲ့သတင်းဘက်ကပြတ်ကျသွားတဲ့ရုရှားခီးတဲ့လေယာဉ်ဟာဘုံပေါ်ခွေရာကြောင့်ပြတ်ကျသွားတယ်ဆိုတာဖြစ်နိုင်ခြင်းအများကြီးရှိတယ်လို့အမေရိကန်နဲ့ဗြိတိသျှတာဝန်ရှိသူတွေကပြောနေတယ်ဆိုပြီးသတင်းမီဒီယာတွေကပေါ်ပြပါတယ်။အဲဒီလေရင်ပြတ်ကျတာမှာလေရင်ပေါ်ပါတဲ့လူ224ဦးစလုံးသေဆုံးပါတယ်ဒါပေမဲ့အဲလိုပြောဆိုချက်တွေကဆော်လွန်သေးတယ်ဆိုပြီးတော့အီဂျစ်နဲ့ရုရှားအစိုးရတာဝန်ရှိသူတွေကတော့ပြောနေပါတယ်။ဂျာပန်ရယူထားတဲ့ဆက်သွယ်ပြောဆိုချက်တွေအရအစ္စလာမ်စစ်သွေးကြော IS အစွန်းရောက်အဖွဲ့ရဲ့လက်ချက်ဖြစ်နိုင်ခြင်းရှိတာကိုပြနေတယ်လို့အမေရိကန်တာဝန်ရှိသူတူကသတင်းမီဒီယာတချို့ကိုပြောပါတယ်။လေရင်ပေါ်မှာပါသွားတဲ့ပောက်ခွေပစ္စည်းတစ်ခုကြောင့်လေရင်ပြတ်ကျသွားတယ်ဆိုတာသိသာတဲ့ဖြစ်နိုင်ခြေတစ်ခုရှိနေတယ်လို့ဗြိတိသျှနိုင်ငံသားရေးဝန်ကြီးဖိလစ်ဟမ်မန်ကပြောပါတယ်။အကြမ်းဖက်မှုကြောင့်ပြတ်ကျတာလားဆိုတဲ့သဲလွန်စာတစ်ခုခုကိုတွေ့ရဖို့ကျွမ်းကျင်သူတွေကလေရင်ပျက်စီးပိုင်းစားတွေကိုစစ်ဆေးနေကြပါတယ်။စစ်ဆေးစုံစမ်းစစ်ဆေးနေရတယ်မပြီးသေးခင်မှာကောက်ချက်ချပြောဆိုတာတွေဟာစော်လွန်သေးတယ်လို့ရုရှားသမ္မတပြောခွင့်ရသူကပြောပါတယ်။ချွန်ထက်တဲ့အစအနာတွေတည်ဆုံသွားသူတချို့မှတွေ့ရတယ်လို့ပြည်မှုစစ်သည်ပန်ဆန်းစစ်မှုတချို့ကနေတွေ့ထားရကြောင်းသတင်းတချို့မှဖော်ပြပါတယ်။လေရင်ပြန်တမ်းမှုမှတ်တမ်းတင် black box နှလုံးစလုံးကိုလည်းတွန်းကျင်သူတွေရထားပြီးပါပြီ။လေရင်ကိုသူတို့ဖောက်ခွဲလိုက်တာလို့ IS အဖွဲ့ကပြောထားပေမဲ့အဲ့ဒါကိုတက်တည်ပြဖို့ခိုင်မာတဲ့ဘယ်လိုအထောက်အထားမျိုးမှပေးတာမရှိသေးပါဘူး
။ Syria မှာ September လကုန်ကတည်းကလေကြောင်းကနေတိုက်ခိုက်နေတဲ့ Russia လေရင်တွေကိုကောက်ွယ်ပေးဖို့လေကြောင်းရန်ကောက်ွယ်ရေးဒုံးကျည်တွေ Syria ကိုပို့ထားတယ်လို့ Russia လေတပ်အကြီးအကဲကဒီကနေ့ပြောလိုက်ပါတယ်။ Russia စစ်လေရင်တွေဟာသူတို့ရဲ့စစ်စင်ရေးအတွင်းတိုက်ခိုက်ခံရမယ့်ဒါမှမဟုတ်ပြန်ပြီးဆွေးနွေးခံရမယ့်အနေအထားကြုံခဲ့ရတယ်လို့ရုရှားဗိုလ်ချုပ်ကြီး Viktor Bonavev ကကိုစမွန်မယ်စကာယာပရာဒါသတင်းစာနဲ့တွေ့ဆုံမိန့်မြန်းကတခုမှပြောထားပါတယ်ရုရှားရဲ့လေကြောင်းတိုက်ခိုက်မှုအပေါ်ဒေသတွင်းစစ်စင်ရေးတွေလုပ်နေတဲ့တခြားနိုင်ငံတွေကဝေဖန်ထားတာပါအထူးသဖြင့်ကတော့ Islam စစ်သွေးကြွ IS အစွန်းရောက်တွေကိုဘုံကျဲတိုက်ခိုက်နေတာတစ်နှစ်ကျော်ကြာနေပြီဖြစ်တဲ့ညွန့်ပေါင်းအဖွဲ့နိုင်ငံတွေကိုဦးဆောင်နေတဲ့အမေရိကန်ကဝေဖန်နေတာပါရုရှားလေကြောင်းတိုက်ခိုက်မှု85ချိန်ကနေ90ရာခိုင်နှုန်းထိဟာIS အဖွဲ့ကိုပြစ်မှတ်ထားတာမဟုတ်ပဲသဘောထားမတင်ပါနဲ့စီးပွားရေးသဘုံတွေကိုပြစ်မှတ်ထားခဲ့တာလို့အမေရိကန်ထိပ်တန်းသံတမန်တွေကဗုဒ္ဓနေမှာပြောပါရယ်အောက်လိုတော့နိုင်ငံသားရေးကော်မတီကြားနာပွဲတစ်ခုအတွင်းလက်ထောက်နိုင်ငံသားရေးဝန်ကြီးတွေဖြစ်ကြတဲ့ Anna Patterson နဲ့ Victoria Nuland တို့ကအဲ့လိုပြောကြတာပါစီးပွားမှာရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေဟာ IS အဖွဲ့ကိုပြစ်မှတ်ထားတာဆယ်ရာခိုင်နှုန်းအောက်ယော့နေတယ်လို့အမေရိကန်ကာကွယ်ရေးဌာနပြောခွင့်ရဗိုလ်မှူးကြီး Steve Warren ကလည်းသတင်းထောက်တွေကိုပြောပါရယ်ရှင်
တောင်တရုတ်ပင်လယ်တွေကအမေရိကန်လေယာဉ်တင်စစ်သင်္ဘောဒဇင်းပေါ်ကိုအမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ဒီကနေ့တွားရောက်ပါရယ်အဲ့ဒီမှာတရုတ်နိုင်ငံကနယ်နိမိတ်ပိုင်ဆိုင်ကြောင်းပြတဲ့လူရဲတွေတိုးချဲ့လို့ဆောင်တာကြောင့်တင်းမာမှုတိုးလာနေချိန်မှာပဲတွားရောက်တာပါအမေရိကန်လေရင်စစ်သင်္ဘော USS Theodore Roosevelt ရဲ့တိုက်လေရင်ဆိုင်ရာလုပ်ငန်းတွေကိုကာကွယ်ရေးဝန်ကြီးကာတာနဲ့မလေးရှားကာကွယ်ရေးဝန်ကြီးဟီရှမ်မူဒင်ဟူစိန်တို့လေ့လာကြည့်ရှုကြပြီးမလေးရှားကမ်းလွန်ပင်လယ်မှာမကြာသေးခင်ကလှုပ်ရှားလုဆောင်ခဲ့တာတွေကိုရေတပ်အရာရှိတွေကဝန်ကြီးနှုတ်ဦးကိုရှင်းလင်းတင်ပြပါတယ်စပရလီကျွန်းစုတွေရှိတဲ့ဆူဘီတန်နာကျောက်တန်းနဲ့22ကီလိုမီတာအတွင်းပဲထင်းတုံးကြည်တက်အမေရိကန်ဖြတ်သင်္ဘောဒဇင်းခုံပေါင်းခဲ့အပြီးရပိုင်းတွင်မှာပဲကာဝေးဝင်ကြီးနှစ်ဦးအမေရိကန်လေရင်တင်တင်မောဘော်ကိုခဏတာတွားရောက်ကြတာပါရေအောက်မှာရှိတဲ့တန်တာကြောက်တန်းကိုလေရင်ပြေးလန့်တွေနဲ့တခြားအဆောက်အဦတွေတိစောက်နိုင်အောင်ကျွန်းတွေအဖြစ်တရုတ်ကပြောင်းလဲတိစောက်နေတာပါဖိလစ်ပိုင်ဗီယက်နမ်တိုင်ဝမ်နဲ့တခြားအာရှနိုင်ငံတွေကနေမြေပိုင်ဆိုင်တဲ့လူအပြိုင်ဆိုင်ပြောထားကြတာတွေကိုလူလူရှုပြီးအခုလိုလုပ်နေတာလည်းဖြစ်ပါတယ်တောင်တရုတ်ပင်လယ်မှာတရုတ်ရဲ့တိစောက်ရေးလုပ်ငန်းတွေဟာဒေသတွင်းမတိမငြိမ်ဖြစ်စေတဲ့ဆိုပြီးရပ်တန့်မှုအမေရိကန်ကတရုတ်ကိုတောင်းဆိုထားပါတယ်
မြောက်အတလန်နိစာချုပ်အဖွဲ့နီတိုရဲ့ဆယ်စုနှစ်တွင်တဲ့ချီကာလအတွင်းအကြီးမားဆုံးပြုလုပ်တဲ့လက်ရှိစီရေးလေ့ကျင့်မှုတွေဟာနီတိုအဖွဲ့ရဲ့မဟာမိတ်တွေနဲ့ပြိုင်ဘက်တွေကိုရောရှင်းလင်းပြတ်သားတဲ့သတင်းစကားတရားပါနိုင်မှုဖြစ်တယ်လို့နီတိုကြီးကပြောဆိုလိုက်ပါတယ်။ဒီစီရေးလေ့ကျင့်မှုကဘယ်လိုချင်းချောက်မှုမျိုးကပဲဖြစ်ဖြစ်မဟာမိတ်နိုင်ငံအားလုံးကိုအကာအကွယ်ပေးနိုင်ဖို့အဆင့်သင့်ရှိနေတဲ့စွာကိုပြသဖို့ဖြစ်တယ်။ဒီလေ့ကျင့်မှုအပြင်နီတိုအဖွဲ့ရဲ့လှုပ်ရှားမှုအားလုံးဟာအခုလက်ရှိနီတိုအဖွဲ့ကြီးကနိုင်စင်လှုပ်ဆောင်နေတဲ့ချင်းချောက်မှုတွေကနေဟန်တာသွားဖို့ဆိုတဲ့အွယ်ဆောင်ရွက်ချက်ပဲဖြစ်တယ်လို့နီတိုအဖွဲ့အကြီးကယန်စတိုတန်ဘတ်ကပြောသွားတာပါ။သတင်းသုံးပတ်ကြာစီးလက်ချက်မှုတွေဟာတောက်ကြနေမှာပြီးဆုံးမှာဖြစ်ပါတယ်။နေတိုအဖွဲ့ဝင်နိုင်ငံ30ကျော်နဲ့မိဖနိုင်ငံတွေကတက်ဖွဲ့အင်အား36,000ပါဝင်ပြီးအီတလီပြင်သစ်နဲ့ပေါ်တူဂီနိုင်ငံတွေမှာအပြင်းထန်စီးလက်ချက်မှုတွေကိုလှုပ်ဆောင်နေတာပါ။အခုစီးလက်ချက်မှုအထွေမှာလေကြောင်း၊ရေကြောင်းနဲ့အထူးလုပ်ငန်းဖော်ဆောင်မှုအဖွဲ့တွေပါဝင်တဲ့စူးစိခိုင်မာတဲ့အင်အား9,000ပါအထူးတက်ဖွဲ့တစ်တခုရဲ့စီးဆွမ်းရည်ကိုလည်းစမ်းသပ်သွားတာဖြစ်ပါတယ်။ဒီတက်ဖွဲ့တစ်ကတော့အရေးပေါ်တုံ့ပြန်ဆောင်ရွက်ရေးတက်ဖွဲ့အင်အား4,000ရဲ့အစိတ်တစ်ပိုင်းဖြစ်ပါတယ်ရှင်။
ဒီကတည်းကညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီကနေ့တနင်္ဂနွေညဇာတာပတိညနေပဲသတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တနင်္ဂနွေနေ့ကျင်းပမယ့်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရတယ်ဆိုရင်သူ့အနေနဲ့သမရရဲ့အထက်ကနေတာဝန်ယူလှုပ်ဆောင်သွားမယ်လို့ဒေါန်ဆန်းစုကြည်ကပြောလိုက်ပါတယ
် I've not said we're going to win. I have said if we are win and the NLD forms a government I will be above the president. It's a very simple message.
သူတို့အနိုင်ရမယ်လို့မပြောသေးတဲ့အကြောင်းအနိုင်ရတယ်ဆိုရင် NLD ကအစိုးရအဖွဲ့ဖွဲ့မှာဖြစ်ပြီးသူဟာသမရအထက်မှာတာဝန်ယူသွားမှာဖြစ်ပြီးတော့ဒါဟာတိတ်ကိုရိုးရှင်းတဲ့သတင်းစကားပါလို့ဒီကနေ့ရန်ကုန်မြို့တက္ကသိုလ်ရိပ်သာလန်နေအိမ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဒေါက်ဆန်းစုကြည်ကပြောသွားတာပါ။ရွေးကောက်ပွဲကျင်းပဖို့၃ရက်ဖြစ်လို့ရတဲ့အချိန်မှာပဲပြည်တွင်းပြည်ပသတင်းတော်တွေနဲ့တွေ့ဆုံပြီးသတင်းစာရှင်းလင်းပွဲလုပ်တာလည်းဖြစ်ပါတယ်။ရွေးကောက်ပွဲအတွက်ပြင်ဆင်နေတာမှာမလျော်မကန်လုပ်တာတွေနဲ့ဆိုင်တဲ့ဆွဆွဲချက်တွေပေါ့ရွေးကောက်ပွဲတာဝန်ရှိသူတွေကတင်းတင်းလျောက်ပတ်စွာအကင်တွဲဖြည့်ရှင်းပါမလားဆိုတာကိုလည်းစိုးရိမ်မှုရှိတဲ့အကြောင်းဒေါက်ဆန်းစုကြည်ကပြောသွားပါတယ်။ဒါပေမဲ့လည်း NLD အနေနဲ့ရွေးကောက်ပွဲမှာနိုင်ရမယ်ဆိုရင်အမျိုးသားပြန်လည်တည်မြဲရေးကိုဦးတည်တဲ့အစိုးရတရားဖွဲ့စည်းသွားဖို့အရေးကြီးတယ်ဆိုတာကိုလည်းဒေါက်တာဆန်းစုကြည်ကဖြည့်ဆွတ်ပြောဆိုသွားပါတယ်
။မြန်မာနိုင်ငံမှာနောက်ထပ်လာမယ့်နိုင်ငံခေါင်းဆောင်တွေအနေနဲ့ကလေးတွေအတွက်ဦးစားပေးကြဖို့ကလေးတွေရဲ့ဘဝအစကအောင်လှုပ်ဆောင်ပေးကြဖို့ကုလသမဂ္ဂကလေးငယ်များရပ်ပုံငွေအဖွဲ့ UNICEF နဲ့ Save the Children တို့ကနှိုးဆော်လိုက်ပါတယ်။သမိုင်းဝင်ရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်မဲ့လူတော်တဲ့အချိန်မှာအခုလိုနှိုးဆော်လိုက်တာပါ။နိုင်ငံရေးပါတီပေါင်း80ကျော်နဲ့သူတို့ရဲ့မူဝါဒကြေညာချက်တွေအတွင်ကလေးများကိစ္စဥစားပေးဆွေးနွေးဖို့အတွက်ကလေးတွေအတွက်ဥဆောင်ပေးနေတဲ့ကပ္ပဖွဲ့စည်းခြင်းတစ်ခုကမိကကြင်ကြာချက်ထုတ်ပြန်ပြီးတော့တိုက်တွန်းလိုက်တာဖြစ်ပါတယ်။သူတို့သိထားရတာအရာပါတီပေါင်း38ခုကသူတို့ရဲ့ရွေးကောက်ပွဲစီရင်ရေးမှာကလေးငယ်တွေရဲ့အရေးပြောဆိုတာတွေတွေ့ရတယ်လို့ဆိုပါတယ်။ကလေးတွေရဲ့ပညာရေး၊ကျန်းမာရေး၊အာဟာရဓာတ်ပြည့်ဝရေး၊လူမှုအထောက်ရေးအထောက်အကူနဲ့အကောက်အွယ်ပေးရေးကိစ္စတွေကိုအဓိကထားပြောဆိုကြတယ်လို့ဆိုပါတယ်။မြန်မာနိုင်ငံကကလေးတွေ60ရာခိုင်နှုန်းဟာစဉ်စဉ်ရဲ့နေထိုင်ကြတယ်လို့ထုတ်ပြန်ချက်မှာရေးသားထားပါတယ်။မြန်မာနိုင်ငံကဒီကလေးတငယ်14ယောက်မှတယောက်ဟာအသက်9နှစ်အရွယ်အထိအသက်ရှင်သန်ခွင့်မရကြသလိုအသက်9နှစ်အရွယ်နဲ့18နှစ်ကြားကလေးတွေရဲ့သုံးဖို့တော့ပညာသင်ကြားခွင့်မရကြပဲသူတို့မိသားစုတွေတဲ့အလုံးလုံးကြားရတယ်တို့လည်းကျန်တဲ့ချက်ကထောက်ပြထားပါတယ်ရှင်
။အခုနောက်ဆုံးထွက်လာတဲ့လူလူစစ်တမ်းတစ်ခုအရလာမယ့်2026ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကိုစားသမ္မတလောင်းဖြစ်ဝင်ရောက်ရှင်ပြိုင်ခွင့်ရဖို့ကြိုးစားနေကြတဲ့ဘီလီယံနာတတိယကြီး Donald Trump နဲ့အငြိမ်းစားအုံနောက်နဲ့အာယုံကျော်ကွယ်စီဆောင်ဝင်ကြီး Ben Carson တို့နှစ်ဦးကထိတ်ဆုံးကနေတူတင်ကိုတင်ထောက်ခံမှုရနေတဲ့အနေအထားမှာရှိနေပါတယ်။ကွန်ဒီဘက်တက္ကသိုလ်ကကောက်ယူတဲ့လူလူစစ်တမ်းတစ်ခုမှာဟေတီဟန်ကြီးနန်လာတဲ့မစ္စတာထရမ့်ဟာ Republican မဲဆန်ဒါရှင်24ရာခိုင်နှုန်းရဲ့ထောက်ခံမှုကိုရထားပြီးသူ့နောက်ကကတ်လိုက်နေတဲ့မစ္စတာကတ်ဆန်ထက်100ရာခိုင်နှုန်းပဲတာတော့တာပါ Florida ပြည်နယ်အထက်လွှတ်တော်အမတ် Ben Margorubio ကတော့ Republican မဲဆန်ဒါရှင်24ရာခိုင်နှုန်းရဲ့ထောက်ခံမှုကိုရပြီးတတိယနေရာကလိုက်နေပါတယ် Democrat Party ဘက်မှာတော့နိုင်ငံခြားရေးဝန်ကြီး Hillary Clinton ကလူလူထောက်ခံမှု53ရာခိုင်နှုန်းနဲ့ထိဆုံးကဦးဆောင်နေပြီးသူ့ပြိုင်ပွဲအထက်လွှတ်တော်အမတ်Bernie Sanders ကတော့ထောက်ခံမှု35ရာခိုင်နှုန်းနဲ့အလန့်ကွာနေသေးပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာတနင်္ဂနွေနေ့ကျရင်ရွေးကောက်ပွဲတွေကျင်းပပြီးတဲ့နောက်ဘယ်လိုဆက်လုပ်သွားရမလဲဆိုတာကိုကဘာကြီးအနေနဲ့ယုံကြည်ကိုးစားရလောက်တဲ့အချက်လက်တွေရလာမှာဖြစ်တယ်လို့အမေရိကန်သမ္မတရဲ့မျိုးသားလူညွန်ရေးဆိုင်ရာဒုတိယချန်ပီပုတ်ကို Ben Rhodes ကပြောလိုက်ပါတယ်။ဗိုလ်ထုနေ့ကဆွေးနွေးပွဲတစ်ခုအတွင်း Mr. Rhodes ကအရည်လိုပြောသွားတာပါ။ရွေးကောက်ပွဲတွေပြီးတဲ့နောက်အကျိုးကျေးဇူးခံစားရနိုင်ခြင်းအလားအလာတွေအများကြီးရှိနေပြီးအမေရိကန်ကနှစ်ပေါင်းများစွာချမှတ်ထားတဲ့တန်ခတ်ရည်ယူမှုတွေကရုပ်သိမ်းမှုကြံနေသေးတာတွေကိုရုပ်သိမ်းပြစ်လက်နိုင်ခြင်းရှိနေတာကိုလည်း Mr. Rhodes ကရိပ်မွေပြောသွားပါတယ်။မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေကတချို့ကိုအမေရိကန်ပြည်ထောင်စုကဖြေလျှော့ပေးထားပြီးဖြစ်ပေမဲ့ဆက်ပြီးအရေးယူထားတာတွေရှိသေးတယ်လို့ SDN လို့ခေါ်တဲ့လူပုဂ္ဂိုလ်တူအချင်းစီကိုတန်ခတ်အရေးယူတဲ့စည်းနှက်မှာပါဝင်နေသူအများပြားလည်းရှိနေတော့မှာပဲမြန်မာရွေးကောက်ပွဲပေါ်ဘယ်လိုအကဲဖြတ်မလဲဆိုတာနဲ့ပတ်သက်ပြီး Mr. Rhodes ကလူလူအနေနဲ့မဲပေးခွင့်ကြေကြေပြန့်ပြန့်ရရလား မဲပေးခွင့်ညှင်းပယ်ခံရသလားဆိုတာတွေကိုမေးခွန်းထုတ်သွားပါတယ်။နေရာဒေသတချို့မှာပဲမဲဆန္ဒရှင်ဆင်းနဲ့ပတ်သက်ပြီးကြီးမားတဲ့ပြဿနာတွေရှိနေပြီးတော့တခြားနေရာတွေမှာပြဿနာရှိမနေဘူးဆိုရင်ဒါဟာမေးခွန်းထုတ်စရာစဖြစ်လာပြီလို့လည်းသူကပြောပါတယ်။မစ္စတာရိုးစာတိတ်မကြသေးခင်ကမှမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးအစိုးရအဖွဲ့တည်တန်းတာဝန်ရှိသူတွေနဲ့ရောဒေါက်ဆန်းစုကြည်နဲ့ပါတွေ့ဆုံခဲ့ပါတယ်
။ထိုင်ဝမ်နဲ့တရုတ်နိုင်ငံတခြားနိုင်ငံတွေအကြားတရမန်ဆက်ဆံရေးပေါ်ကန့်သတ်ချက်တွေကိုဖိအောင်ပေးဖို့တရုတ်သမ္မတရှီချင်ပင်နဲ့စနေနေ့သမဝင်ဆွေးနွေးပွဲအတွင်းဖိအားပေးပြောဆိုမယ်လို့ထိုင်ဝမ်သမ္မတမိုင်ရင်ချောင်းကပြောလိုက်ပါတယ်။1949ခုနှစ်တရုတ်ပြည်တွင်းစစ်အတွင်းပြည်မကြီးကနေထိုင်ဝမ်ကျွန်းခွဲထွက်သွားပြီးကြတဲ့ကဆိုရင်ပရမဆုံးချိန်ဖြစ်တဲ့တရုတ်နဲ့ထိုင်ဝမ်ခေါင်းဆောင်တွေစင်ကာပူမှာတွေ့ဆုံကြမှာပါ။ဒီတွေ့ဆုံပွဲကိုစီစဉ်နေတာလအတော်ကြာနေပြီလို့သမ္မတမိုင်ရင်ချောင်းကသတင်းတောက်တွေကိုပြောပေးမယ်။ပေါ်ထူနေကမှတရားဝင်ကြေညာတာပါ။ဆက်ဆံရေးကိုပုံမှန်ပြန်လဲတိဆောက်တာလို့သူကညွှန်ပြောဆိုတဲ့အခုတွေ့ဆုံပွဲကနေတရုတ်နဲ့ထိုင်ပြည်အကြားနာဂတ်ဆွေးနွေးပွဲတွေအတွက်စံနမူနာတစ်ခုဖြစ်ဖို့သူမျှော်လင့်တယ်လို့ထိုင်ဝမ်သမ္မတကဒီကနေ့ပြောပါရယ်ထိုင်ဝမ်နဲ့တခြားနိုင်ငံတွေအကြားတာဝန်ဆက်ဆံရေးအပေါ်တရုတ်ကတားဆီးတာကြောင့်နိုင်ငံတကာရေးရာတွေမှာပါဝင်ဖို့ထိုင်ဝမ်မှာအခက်တွေ့ရတဲ့ကိစ္စကိုအခုစီဝေးမှာသူပြောဆိုမယ်လို့သမ္မတမိုင်ရင်ဆောင်ကပြောပါရယ်အိုလံပစ်အခစားပွဲတော်လို့နိုင်ငံကပွဲတွေမှာတရုတ်ထိုင်ပြည်ဆိုတဲ့နာမည်နဲ့ပါဝင်ဖို့တရုတ်ကထိုင်ဝမ်ကျွန်းကိုခွင့်ပြုထားပါရယ်ထိုင်ဝမ်အတွက်ဒီနိုင်ငံတကာမှာနေရာပို့ပြီးရလာစေဖို့တွန်းအားပေးဖို့သူမျှော်လင့်ထားတယ်လို့သမ္မတမိုင်ရင်ချောင်းကပြောပါရယ်။တောက်တူပင်လယ်မှာတရုတ်ကနေမြေပိုင်ဆိုင်တယ်လို့ပြောထားတဲ့ကိစ္စဆွေးနွေးဖို့စီစဉ်မထားဘူးလို့လည်းသူကပြောပါရယ်ရှင
်။တောက်ကြနေညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကြီးညာပေးခဲ့တာပါ။အခုဇက်တိုက်ထုတ်လွှင့်ပေးမယ်တဲ့ရင်တွေကတော့ရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါးတွေသတင်းလွှာတွေပဲဖြစ်ပါလိမ့်ရှင် NLD အစိုးရဖွဲ့နိုင်ရင်ဒေါက်အောင်ဆန်းစုကြည်အနေနဲ့အစိုးရဖွဲ့ကိုဦးဆောင်ကြီးကြပ်သွားမှာဖြစ်တယ်လို့ရွေးကောက်ပွဲမှာတရားရာခိုင်နှုန်းနိုင်ခဲ့ရင်တောင်ပြိုင်ဘက်တွေကိုလုံးဝအနိုင်ယူတာမျိုးမဟုတ်တဲ့အမျိုးသားပြန်လည်တင့်မြတ်ရေးအစိုးရဖြစ်စေရမယ်လို့ NLD ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ကပြောလိုက်ပါတယ်ရွေးကောက်ပွဲမတိုင်ခင်အခြေအနေတွေပြဿနာရက်တွေနဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်ရဲ့ကင်တွယ်ဖြည့်ရှင်းမှုအားနည်းနေတယ်လို့လည်းဝေဖန်ခဲ့ပါတယ်ဒီကနေ့သူ့ရဲ့ရန်ကုန်နေအိမ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲကိုသတင်းသွားရောက်ယူခဲ့တဲ့ကိုသားညိုဦးကအသေးစိတ်ပြောပြပေးပါမယ်ရှင
်အခုဒီဒေါက်ဆန်းစုကြည်ရဲ့ရွေးကောက်ပွဲမတိုင်ခင်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ဒီရွေးကောက်ပွဲမတိုင်ခင်အကျိုးအခြေအနေနဲ့ပတ်သက်လို့သူတို့စိုးရိမ်ချက်တွေကိုအဓိကထားပြီးတော့ပြောပါတယ်အဲဒီမှာဆိုလို့ရှိရင်ဒီရွေးကောက်ပွဲကော်မရှင်ကနေပြီးတော့ဒီအကျိုးတင်မဲ့ဆန္ဒပေးမှုတွေမှာချုပ်ပြဿနာတွေကြုံနေရတဲ့ပတ်သက်လို့မဖြေရှင်းတဲ့ကိစ္စတွေဒါအပြင်ဒီ NLD ပါတီကနေပြီးတော့ဒီရွေးကောက်ပွဲကော်မရှင်ကိုတိုင်တန်းထားတဲ့ကိစ္စတွေဒီနဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲကော်မရှင်ရဲ့ဘက်ကနေဘာမှတုံ့ပြန်ဆောင်ရွက်ပေးမှုမရှိတာဒီအခြေအနေပေါ်မှာသူထောက်ပြပြီးတော့ပြောဆိုသွားပါတယ
် We have however been very concerned about the lack of enthusiasm on the part of the UEC
ရွေးကောက်ပွဲကော်မရှင်အနေနဲ့လွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲတရက်ဖြစ်စေဖို့ဆောင်ရွက်တာတွေအားနည်းနေတဲ့အပေါ်မှာအလွန်ပဲစိုးရိမ်မကင်းဖြစ်ရပါတယ်။တချို့နိုင်ငံရေးပါတီတွေနဲ့တတိပုဂ္ဂလတွေဘက်ကလည်းရွေးကောက်ပွဲကော်မရှင်ကချမှတ်ထားတဲ့စီမင်းစီကံချိုးဖောက်မှုတွေအပေါ်မှာကျမတို့အနေနဲ့အကြိမ်ကြိမ်တိုင်ကြားခဲ့ပါတယ်။ဒါပေမဲ့လည်းကော်မရှင်ဘက်ကနေအရေးယူကင်တွယ်မှုအနည်းချင်းပဲရှိခဲ့ပါတယ်
။သမ္မတဦးသိန်းစင်ရဲ့ပြည်တွင်းခီးစဉ်လှည့်လည်မှုနဲ့ပါတီစည်းရုံးရေးလှုပ်ဆောင်မှုရှုပ်ထွေးနေတဲ့အခြေအနေပေါ်မှာလည်း NLD ဘက်ကနေပြီးတော့ကော်မရှင်ကိုတိုင်ကြားမှုရှိခဲ့တယ်လို့သိရပါတယ်။လာမယ့်ရွေးကောက်ပွဲမှာမဲပေးဖို့ရွှေပြောင်းမြမလူမျိုးလုပ်သားတွေဒီမြန်မာနိုင်ငံတည်းပြန်လာတဲ့နေရာမှာနေဆက်ကိတ်တွေမှာအနှောက်ယှက်ပေးခံရတဲ့အခြေအနေတွေရှိတယ်ဆိုတဲ့အပေါ်မှာလဲစိုးရိမ်မကင်းတဲ့အကြောင်းဒေါက်ဆန်းစုကြည်ကပြောသွားပါတယ်ရွေးကောက်ပွဲစည်းဝေးရေးနဲ့ပတ်သက်လို့တချို့နေရာတွေမှာကန့်သတ်ခံရတာတွေချိန်ချောက်ခံရမှုတွေရှိခဲ့ပေမဲ့သူတို့အနေနဲ့မဲဆွယ်စည်းရုံးမှုတွေကိုမရပ်တန့်စေဘဲဆက်ပြီးတော့လှုပ်ဆောင်နိုင်ခဲ့တယ်လို့လဲဒေါက်ဆန်းစုကြည်ကပြောပါတယ
်ဘူဝေကြောင့်ကိစ္စဆိုလို့ရှိရင်ဒါမဖြစ်တဲ့နေကိစ္စမှာကျမတို့ရဲ့ကိုယ်စားလောင်းနေတာနှစ်ပတ်ပဲမဲဆွယ်ပိုင်းကိုရတဲ့ကံအဲ့ဒီတော့တခြားတမြေတွေမှာဘုံပြေတော့မဲဆွယ်ပိုင်းကြီးရှိပါဦးမဲပေးတဲ့ခါကြပြီးရှင်တော့လေးလာကြည့်လေဝင်ဝင်ပေးမယ်လို့တော့ပြောပါတယ်ဒါကတော့ဟိုဒီကောက်ပွဲကြီးမှာမဆောင်ဖြစ်ဘူး
အခုလာမယ့်ရွေးကောက်ပွဲဟာပြီးခဲ့တဲ့1990ခုနှစ်2010ခုနှစ်ရွေးကောက်ပွဲနိုင်ငံရေးအခြေအနေတွေနဲ့မတူညီဘူးဆိုတာကိုပြောခဲ့သလိုပဲရွေးကောက်ပွဲပေါ်မှာကြီးကြပ်မဲ့ကော်မရှင်အတွက်အဓိကရေးကြီးတာကတော့ရွေးကောက်ပွဲမတက်မမှုတွေကိုဘယ်လိုကင်တွယ်မလဲဆိုတာဖြစ်တယ်လို့လည်းပြောပါတယ်ဒင်းသာရှင်လင်းပွဲအတွက်မှာမေကွန်အများစုကတော့ NLD ကနေပြီးတော့အစိုးရဖွဲ့နိုင်ခဲ့ရင်ဒေါက်ဆန်းစုကြည်ဘယ်လိုဥဆောင်မလဲဆိုတဲ့မေကွန်နေဖြစ်ပါတယ်သူ့အနေနဲ့သမရမလုံနိုင်ပြီမဲ့လို့ NLD အစိုးရဖွဲ့ကိုကြီးကြပ်သွားမယ်ဆိုတာကိုဒေါက်ဆန်းစုကြည်ကအခိုင်အမာဖြေပါတယ်NLD နိုင်လို့ရှိရင်သမရဘသူဖြစ်မလဲဆိုတဲ့မိကုံးကိုမဖြေပြီမဲ့ NLD ကတင်မဲ့သမရဟာ NLD ရဲ့မူဝါဒတွေကိုလိုက်နာဆောင်ရမှာဖြစ်ပြီးတော့သူ့အနေနဲ့ကအဲ့အစိုးရအဖွဲ့ကိုကြီးကြပ်သွားမယ်လို့ပြောပါတယ်။ဒါပေမဲ့လို့လည်း NLD အစိုးရဖွဲ့နိုင်ခဲ့လို့ရှိရင်အ ਨੇ စုကိုသူတို့အနိုင်ယူတာမျိုးမဖြစ်စေရပါဘူးလို့အာမခံပြောသွားပါတယ်။
If the NLD wins overwhelmingly, which I hope we do, and I've always said that we want to win 100%,
NLD
အနေနဲ့အပြတ်တက်နိုင်ရမယ်တရားရဂိုင်းနှုံးနိုင်ရမယ်ဆိုရင်တောင်မှအစင်လာကောင်းတရက်ထူထောင်နိုင်မယ်ဒီလိုမျိုးအမျိုးသားရင်ကြားစီအစိုးရတရက်ကိုဖွဲ့ဖွဲ့သွားပါမယ်လုံးဝအနိုင်ပိုင်သိမ်းယူတဲ့အခြေအနေမျိုးမဖြစ်စေရပါဘူး
ရွေးကောက်ပွဲမှာ NLD အနေနဲ့ပြိုင်ဘက်အာဏာရအကြံခံရေးပါတီနဲ့အဓိကပြန်ဆိုင်တာမျိုးဖြစ်ပြီးတော့တိုင်းသားပါတီတွေကိုသူတို့ပြိုင်ဆိုင်တာမလုပ်ပါဘူးလို့ပြောပါတယ်။ဒါပေမဲ့လို့အကြံခံရေးပါတီရှင်ပြိုင်တဲ့နေရာတိုင်းမှာသူတို့ဝင်ပြိုင်တာမဟုတ်လို့သူတို့အနေနဲ့တိုင်းသားနေရာအလုံးမှာဝင်ပြိုင်ရတဲ့သဘောမျိုးပြောပါတယ်။အပြောင်းလဲဆိုတဲ့စကားရနဲ့ပတ်သက်လို့တော့လက်ရှိအပြောင်းလဲမှာအပေါ်ယံသဘောမျိုးပဲတွေ့နေရပြီးတော့လူလူအများစုဟာဆင်းရဲမြဲဆင်းရဲနေတာမဟုတ်လို့စစ်မှန်တဲ့အပြောင်းလဲလိုအပ်နေသေးတယ်လို့ဒေါန်ဆန်းစုကြည်ကပြောပါတယ်။ဒါပေမဲ့လည်းနိုင်ငံတကာအထူးသဖြင့်ဆိုရင်အနောက်နိုင်ငံတွေဘက်ကမြန်မာနိုင်ငံရဲ့အပြောင်းလဲပုံမှာအကောင်းမြင်လွန်နေတယ်လို့သူကဝေဖန်ပါတယ်။ဒီကလေးလုတဲ့သတင်းစာရှင်းလင်းပွဲမှာတော့ဒီပြည်တွင်းပြည်ပနိုင်ငံတကာသတင်းတောက်900ဝန်းကျင်လောက်တက်ရောက်ခဲ့ပြီးတော့သတင်းတောက်တွေရဲ့မေးခွန်းအကြောင်းအရာအတော်များများကိုလည်းဒေါန်ဆန်းစုကြည်ကဖြေကြားသွားပါတယ်ခင်ဗျာ
။ကိုသားညုံပြောပြခဲ့တာပါ။မြန်မာနိုင်ငံရွေးကောက်ပွဲကိုစောင့်ကြည့်သွားမယ်နိုင်ငံတကာလေ့လာစောင့်ကြည့်ရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ EU EOM ဥရောပသမဂ္ဂရွေးကောက်ပွဲလေ့လာရေးအဖွဲ့ကကာလာတူလေလာသူ60ကျော်ဟာတိုင်းနယ်ပြည်နယ်အားလုံးကိုလေလာဖို့ဒီကနေ့မှပဲရန်ကုန်မြို့ကထွက်ခွာသွားကြပါပြီ။ဒီအဖွဲ့တွေဟာဒီအဖွဲ့ဝင်တွေဟာရွေးကောက်ပွဲနေ့မှာနိုင်ငံအနှံ့ကမဲယုံတွေကိုလေလာမှာဖြစ်တယ်လို့စစ်တပ်အတွင်းကမဲယုံတွေမှာလည်းအသေးစိတ်လေလာစောင့်ကြည့်သွားမှာဖြစ်ပါတယ်။ရွေးကောက်ပွဲနေ့မှာဖြစ်ပျက်ခဲ့တဲ့အကြောင်းအရာတွေကိုလည်းရွေးကောက်ပွဲပြီးနှစ်ရက်အကြာမှာသတင်းစာရှင်းလင်းပွဲပြုလုပ်သွားမယ်လို့ဒီအဖွဲ့ခေါင်းဆောင်တူကပြောပါတယ်။အပြည့်စုံကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါနိုင်ငံတကာရွေးကောက်ပွဲလေးလာစောင့်ကြည့်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ EU EOM ဥရောပသမဂ္ဂရွေးကောက်ပွဲလေးလာရေးအဖွဲ့ကနေကာလာတိုလေးလာသူ61ယောက်ဟာဒီကနေ့မှပဲနိုင်ငံနှံ့ကိုတွားရောက်လေးလာနေကြပါပြီဒီအဖွဲ့ဝင်တွေဟာအရင်ရောက်ရှိနေပြီးသားဖြစ်တဲ့ကာလာရှီလေးလာသူတွေနဲ့ပူးတွဲပြီးတော့ရွေးကောက်ပွဲကိုစောင့်ကြည့်လေးလာသွားမှာဖြစ်တယ်လို့ EU EOM ရဲ့လေးလာရေးမှူးချုပ် Alexander Graf Lambsdorff ကပြောပါတယ
် But every long term observer team will have 3 short term observer teams.They are always
ဒီကာလာတိုလေးလာမဲ့လူ60ကိုဘယ်နေရာသွားရမယ်ဆိုပြီးတော့ကန့်သက်ထားတာမရှိပါဘူး။ဒါပေမဲ့ပြီးခဲ့တဲ့တစ်ခေါက်ကလေးလာစောင့်ကြည့်နေတဲ့ကာလာရှီအဖွဲ့ဝင်တွေထဲမှာကာလာတိုစောင့်ကြည့်မဲ့အဖွဲ့3ဖွဲ့ပါဝင်ပါတယ်။ကာလာတိုအဖွဲ့တစ်ဖွဲ့မှာပုံမှန်အားဖြင့်တော့2ဦးပါဝင်ပါတယ်။ဒီအဖွဲ့ဝင်တွေအားလုံးဟာဥရောပတလောနိုင်ငံတွေကဖြစ်ပြီးတော့ဘယ်သူကဘယ်ကိုသွားရမယ်ဆိုတာကန့်သက်မထားပါဘူး။ဒီအဖွဲ့တွေဟာကာလာရှီအဖွဲ့ဝင်တွေနဲ့ပူးတွဲပြီးတော့ဒီရွေးကောက်ပွဲကိုတိုင်းနယ်ပြည်နယ်အားလုံးမှာစောင့်ကြည့်လေးလာသွားမှာပါ။
ဥရောပသမဂ္ဂရွေးကောက်ပွဲလေ့လာရေးအဖွဲ့ဟာရွေးကောက်ပွဲနေ့မှာကြိုတင်မဲရည်တက်မှုတွေနဲ့စစ်တပ်တွေကမဲယုံတွေကိုလည်းအသေးစိတ်လေ့လာသွားမှာဖြစ်တယ်လို့သူကဆက်ပြောပါတယ
် We observe the entire electoral process in our memorandum of understanding with the election commission
ကျွန်တော်တို့အဖွဲ့ဟာရွေးကောက်ပွဲတစ်ခုလုံးကိုလေ့လာသွားမှာဖြစ်ပါတယ်ရွေးကောက်ပွဲကော်မရှင်ရဲ့သဘောတူညီချက်ရထားတာကကျွန်တော်တို့ဟာကြိုတင်မဲပေးမှုတွေကိုလည်းလေ့လာနိုင်မှာဖြစ်ပါတယ်နောက်ပြီးတော့စစ်တပ် area ထဲမှာရှိတဲ့မဲပေးမှုတွေကိုလည်းဒီစေးလေးလာသွားမှာပါအချိန်ယူပြီးတော့အဲ့ဒီမဲယုံတွေကိုလေးလာနိုင်မှာဖြစ်တဲ့အတွက်မဲပေးတာတွေဟာဘယ်လိုပုံစံဖြစ်နေလဲဆိုတာကိုကျွန်တော်တို့တေချာပေါက်သိရှိနိုင်မှာပ
ါဒီကာလာတိုအဖွဲ့ဝင်တွေကိုတိုင်းနယ်ပြည်နယ်အားလုံးကိုမစေလွတ်ခင်ပါမြန်မာနိုင်ငံရဲ့ရွေးကောက်ပွဲဆိုင်ရာတမိုင်းအကြောင်းရင်းတွေမဲပေးပုံမဲပေးနည်းအဆင့်ဆင့်နဲ့နိုင်ငံရေးအခြေအနေတွေကိုရန်ကုန်မြို့မှာနှစ်ရက်တာရှင်းလင်းပြောကြားခဲ့တာလည်းဖြစ်ပါတယ်ဒီအဖွဲ့ဝင်တွေဟာရွေးကောက်ပွဲကိုလေးလာစောင့်ကြည့်တဲ့အခါမှာဘယ်လိုစိန်ခေါ်ချက်တွေနဲ့ကြုံတွေ့ရနိုင်လဲဆိုတော့ဘီယိုရင်မြန်မာဘန်းရဲ့တည်တဲ့အမိကိုတော့
There is a number of challenges as in every election as you know
ရွေးကောက်ပွဲတိုင်းကိုစောင့်ကြည့်လေ့လာတဲ့အခါမှာစိန်ခေါ်မှုတွေနဲ့ကြုံတွေ့ရတတ်ပါတယ်ခင်ဗျားတို့သိတဲ့အတိုင်းပဲရွေးကောက်ပွဲကော်မရှင်အနေနဲ့မဲဆင်းတွေကိုတိကျမှန်ကန်အောင်ဘယ်လိုလှုပ်ဆောင်လဲဆိုတာကလည်းကျွန်တော်တို့တွေရှင်းရှင်းလင်းလင်းလေ့လာသွားအောင်မှာဖြစ်ပါတယ်နောက်ပြီးတော့ကျွန်တော်တို့ဖွဲ့ဟာရွေးကောက်ပွဲနေ့မှာမဲပေးပြီးလို့မဲယုံပိတ်တဲ့အခါမှာမဲပြားရည်တွက်တာကိုလည်းစောင့်ကြည့်ရမှာပါ။နောက်ပြီးတော့အဲ့ဒီနေ့မှာဆိုရင်မဲယုံမဖွင့်ခင်မနက်6နာရီကလေးကမဲယုံနေမှာကျွန်တော်တို့တွေရှိနေပါမယ်။မဲပေးနေတဲ့နေကင်းပိုင်းတွေမှာရောမဲယုံပိတ်တဲ့အချိန်ထိစောင့်ကြည့်နေယုံမကပဲနဲ့ညပိုင်းအထိအောင်မဲပြားရည်တွက်တာတွေကိုစောင့်ကြည့်လေ့လာနေမှာဆိုတော့အဲ့ဒီနေ့ကကျွန်တော်တို့အတွက်တကယ်ကိုဖိအားများတဲ့ရက်ရှိတစ်ရက်ပေါ့ဗျာ။ဒါဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့အဖွဲ့ဝင်တွေဟာအဲ့ဒီစိန်ခေါ်မှုတွေအားလုံးကိုလေ့လာစောင့်ကြည့်သွားမှာဖြစ်ပါတယ်။
EU EOM အဖွဲ့ဟာရွေးကောက်ပွဲနေ့မှာမဲယုံတွေကိုစောင့်ကြည့်လေ့လာသွားမှာဖြစ်ပေမဲ့လို့မဲပေးတဲ့လုပ်ငန်းစဉ်တွေကိုဆက်ဖက်သွားမှာမဟုတ်ပဲမဲပေးပုံမဲပေးနည်းစနစ်ဘယ်လိုဆောင်ရွက်တယ်ဆိုတာကိုကြည့်ရှုပြီးတော့မှတ်တမ်းတင်သွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာကြာပြီးမှပထမဆုံးအကြိမ်ကျင်းပတဲ့ဒီအထွေထွေရွေးကောက်ပွဲဟာမြန်မာလူထုတွေရဲ့စိတ်ဆန္ဒနဲ့တထက်ထဲကြတဲ့ရွေးကောက်ပွဲဖြစ်ဖို့မျှော်လင့်တယ်လို့ Alexander Graf Lambsdorff ကဖွင့်ဟပါတယ
် We hope for genuine elections for inclusive and transparent elections
ဒီရွေးကောက်ပွဲမှာအားလုံးပါဝင်တဲ့ထွေထွေရွေးကောက်ပွဲဖြစ်ဖို့နဲ့ ပွင့်လင်းမြင်သာမှုရှိဖို့ကျွန်တော်တို့မျှော်လင့်ပါတယ်။အရေးကြီးဆုံးကတော့ရွေးကောက်ပွဲရလဟာမြန်မာပြည်သူတွေရဲ့စိတ်ဆန္ဒနဲ့တစ်ထပ်တည်းကျဖို့ပါပဲ။ကျွန်တော်ထင်ဒီတနင်္ဂနွေနေ့မှာကျင်းပတဲ့ရွေးကောက်ပွဲရလဟာမြန်မာနိုင်ငံအတွက်ဒီမိုကရေစီလမ်းကြောင်းပေါ်ကိုတွားရောက်တဲ့ကြီးမားတဲ့ခြေလှမ်းတစ်ခုဖြစ်ပါတယ
်။ EU EOM အဖွဲ့ရဲ့လေးလာသုံးသက်ချက်ထဲမှာဥရေမူပေါင်းနေရွေးကောက်ပွဲစီမံအုပ်ချုပ်ပုံလုပ်ငန်းအစဉ်အဆက်နဲ့နိုင်ငံရေးပါတီတွေနဲ့ကိုယ်စားလှယ်လောင်းတွေရဲ့မဲဆွယ်စည်းရုံးမှုတွေအပါအဝင်မီဒီယာသမားတွေရဲ့လုံခြုံဆောင်ရွက်ချက်တွေမဲပေးတာမဲရေတက်တာမဲစင်သွင်းတဲ့ရလက်တွေနဲ့ရွေးကောက်ပွဲဆိုင်ရာညှင်းပွားမှုတွေနဲ့ပတ်သက်လို့ဘလို့ကင်တွေဖြည့်ရှင်းတယ်လဲဆိုတဲ့ချက်လက်တွေပါဝင်မှာလည်းဖြစ်ပါတယ်။နောက်ပြီးရွေးကောက်ပွဲနေ့မှာဖြစ်ပျက်ခဲ့တဲ့ဖြစ်ရပ်တွေကိုရွေးကောက်ပွဲအပြီးနှစ်ရက်အကြာမှာသတင်းစာရှင်းလင်းပွဲပြုလုပ်သွားမှာလည်းဖြစ်ပါတယ်။နောက်ကျင်းပမဲ့ရွေးကောက်ပွဲတွေအတွက်နီးစနစ်ပိုင်းဆိုင်ရာအကြံပြုချက်တွေပါဝင်မဲ့အပြည့်အစုံအစီရင်ခံစာကိုနောက်ပိုင်းမှာထုတ်ပြန်သွားမှာဖြစ်ပါတယ်ခင်ဗျာ။
ကိုထိုင်အောင်ပြောပြသွားတာပါရှင်။2015ပါတီစုံထူထူရွေးကောက်ပွဲကျင်းပဖို့၃ရက်ပဲလိုတဲ့အချိန်မှာမွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့မဲပေးပိုင်ခွင့်လူဦးရေစီးရင်စီရင်ဆွဲထက်များနေတဲ့အပေါ်ဒီစီးရင်ကိုအသုံးချပြီးမဲမတမာမှုဖြစ်လာမှာကိုနိုင်ငံရေးပါတီတွေစိုးရိမ်မကင်းဖြစ်နေကြပါတယ်။မဲစင်မားတွေထုတ်ပြန်နေတဲ့လက်ရှိရွေးကောက်ပွဲကော်မရှင်ပေါ်တန်တရားနဲ့ရှုမြင်နေကြသလိုတရားမျှတဖို့ခရင်တယ်လို့လည်းမွန်ပြည်နယ်နိုင်ငံရေးပါတီခေါင်းဆောင်တွေကသုံးသပ်နေကြတာပါ။ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ကဆက်သွယ်စုံစမ်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မွန်ပြည်နယ်အတွင်းမှာ2015ရွေးကောက်ပွဲအတွက်ရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်တဲ့မဲပေးပိုင်ခွင့်လူဦးရေစင်းဟာများပြားနေတဲ့အတွက်မဲမတမာမှုဖြစ်ပွားမှာကိုနိုင်ငံရေးပါတီတွေကနေစိုးရိမ်နေကြတာပါ။2020ရွေးကောက်ပွဲတုန်းကမဲပေးပိုင်ခွင့်ဦးရေဟာ70သိန်းတောင်မပြည့်ပေမဲ့ဒီ2015ရွေးကောက်ပွဲမှာမဲပေးပိုင်ခွင့်ရှိသူ15သိန်းကျော်ရှိလာတဲ့ပုံမှာမွန်ပြည်နယ် NLD ခေါ်မျိုးရန်ဒီမိုကရေစီအဖွဲ့ချုပ်သွေးမှုဦးမြင့်ငွေကအခုလိုပြောပါတယ
်။အစိုးရထုတ်ပြန်လာတော့အခု15သိန်းပေါ့သူထုတ်ပြန်လာတာ။အဲ့တော့2010နဲ့ပြန်တွက်ကြည့်ရတော့9သိန်းပိုနေတာပေါ့။တကယ်လို့လူရဲ့အမှန်တကယ်တိုးလာလို့ဖြစ်တယ်ဆိုရင်တော့ဒါပြဿနာမဟုတ်ပေါ့ဗျာ။ဟုတ်လား။လူရဲ့အမှန်တကယ်တိုးတာမဟုတ်ဘဲနဲ့လူပိုတွေဖြစ်နေတယ်ဆိုရင်တော့ဒါအန္တရာယ်ရှိတာပေါ့။ဆိုရင်မျိုးရှိတာပေါ့ဗျာ။အဲ့ဒါဘယ်သူကိုလည်းတွေကိုသွားမလဲဘသူငယ်တွေဖြစ်သွားမလဲအဲ့ဒါကျွန်တော်တို့ကစိုးရိမ်တာပေါ့ဗျာ။
မွန်ပြည်နယ်တွင်မဲစင်းထုတ်ပြန်ရမှာအမှားယွင်းတွေရှိနေစေလို့လဲမွန်ပြည်နယ် NLD တွင်းမှုဦးမြင့်ငွေကခုလိုဆက်ပြောပါတယ်
။ကျွန်တော်လေးလာတင်ကြည့်ရသလောက်ဆိုလို့ရှိရင်တော့ကျွန်တော်နီးစပ်ဆုံးကျွန်တော်ကြော်လိုက်ကြည့်လိုက်တဲ့အတွက်သူတယောက်တည်းကမဲ၄နေရာလောက်ပါတော့ကျန်တဲ့နေရာတွေမှာလည်းဒီလိုပဲဖြစ်နေတယ်ဆိုလို့ရှိရင်ကိုကလို့အားကြိမ်ပူလာတယ်ဆိုတာအဲ့လိုတွေဖြစ်နေလားပေါ့ဗျာ။နောက်ပြီးတော့တေးတဲ့လူတွေပါနေကြဗျာ။တို့ကလည်း20ရာမှာတေးတဲ့ချင်းကဒီထဲမှာပါနေသေးတယ်ဗျာ။
အလားတူ2015ယူကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့မော်မျိုးရပါတီအနေနဲ့လည်းအခုလို9နှစ်သာကာလအတွင်းမဲပေးနိုင်ခွင့်လူကြီးတိုးလာတာဟာတန်တရာရှိနေတယ်လို့မော်မျိုးရပါတီရဲ့ဥက္ကဋ္ဌနိုင်ငွေသိန်းကပြောပါတယ်
။ဒါသိန်းကိုရတာကတော့ဒီလောက်တိုးရတယ်ဆိုတာသက်ရှိတာတွေ့တယ်။ဘာလို့ဒီလိုလိုပုံမြင်ရတာကသူတွေကကိုရကနိုင်ငံသားပါလေလူအလုပ်ကလူပါပဲ။အဲ့ဒီကိစ္စတွေရှိတယ်။ဟိုနိုင်ငံသားသွားလူတွေဒီလိုပါအဲ့ဒီလူတွေဆင်းရဲပါနေတာရှိတယ်။
2014ခုနှစ်မှာကောက်ခံခဲ့တဲ့လူရည်စည်ရင်ရမွန်ပြည်နယ်မှာလူရည်သိန်း30ကျော်ရှိနေပြီးမဲပေးဖို့အသက်မပြည့်သေးတဲ့လူ6သိန်းနဲ့ဗာတက်တေခါလက်မှတ်မှမရှိတဲ့လူ4သိန်းခွဲရှိနေတယ်လို့ဒီနယ်လူဝေမှုကြီးကြပ်ရေးဌာနကနေထုတ်ပြန်ထားပါတယ်။နိုင်ငံရေးပါတီတွေအနေနဲ့ကတော့မွန်ပြည်နယ်မှာမဲပေးပိုင်ခွင့်ရှိသူ17သိန်းလောက်ရှိမယ်လို့ခန့်မှန်းထားပေမဲ့အခုလိုသိန်းချီမဲစည်ရင်ပုံနေတဲ့ကိစ္စပေါ်နိုင်ငံရေးပါတီတွေမဲမတမာမှုဖြစ်မှာကိုစိုးရိမ်နေတာလည်းဖြစ်ပါတယ်။မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်အနေနဲ့ကတော့မဲစင်းထုတ်ပြန်တဲ့ကိစ္စရပေါ်မှာရှင်းနှမှုမရှိရင်တိုင်ကြားနိုင်ပြီးဥပဒေအရမဲပေးပိုင်ခွင့်ရှိသူဥယျာဉ်စီရင်ပြုစုထုတ်ပြန်ထားတယ်လို့ပြည်နယ်ရွေးကောက်ပွဲအရာရှိဦးဟင်းလင်းထက်ကဆိုပါတယ
်။သူတို့ကသူတို့ပြောတာပါဗျာနော်။အဲ့တော့မရှိနိုင်ဘူးဆိုရင်လည်းမရှိနိုင်တဲ့အကြောင်းရင်းခိုင်လို့ထောက်ထားနဲ့တင်ပြဖို့လိုတာပေါ့နော်။သူတို့ကတော့ဥပဒေအရမဲပေးပိုင်ခွင့်ရှိတဲ့လူစီရင်ပြုစုပြီးတော့ပေါင်ထည့်ပေးတဲ့သဘောပါ။အဲ့ဒါကြောင့်ကျွန်တော်တို့မဲပေးပိုင်ခွင့်ရှိတဲ့လူတွေရှိအောင်ဆောင်ရွက်တာပါ။အဲ့ဒါကြောင့်မကြံခဲ့အောင်ဆောင်ရွက်တဲ့အတွက်ကြောင့်ကျွန်တော်ဒီမဲပေးတဲ့စည်ရင်တိုင်းပဲကျွန်တော်ဆောင်ရွက်တာဖြစ်ပါတယ်။9သိန်း3000ကျော်ရှိ
2015ပါတီစုံရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းလောက်သာလိုတော့ပေမဲ့လည်းတိုင်းနယ်ပြည်နယ်အနှံ့ပြားမှာရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ထားတဲ့မဲပေးပိုင်ခွင့်ရှိတဲ့လူကြီးစည်ရင်ပေါ်မှာဝေဖန်ပြောဆိုမှုတွေလည်းရှိနေခဲ့ပါတယ်။ဝါရင့်စိုးနိုင်ငံရေးသမားဟောင်းသူလည်းဖြစ်မော်မျိုးရပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့နိုင်ငွေသိန်းကတော့လက်ရှိဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ပေါ်အခုလိုဝေဖန်သုံးသပ်ထားပါတယ်။
ဥပဒေရွေးကောက်ပွဲကလည်းကိုရောဘယ်လိုကွာရွေးကောက်ပွဲကအပြင်ကနေရွေးကောက်ပွဲဥစ္စာကဥပဒေကိုအဆိုးကျော်ကျော်စောကြတော့လို့ကိုရာဖျားထဲလို့ပါလို့အဲဒီလူကလည်းလောက်ကလားအခုကစိတ်ကိုဟောက်လို့လားအဲဒီလူကတကယ်ကိုယ်ရွေးပါတီဝင်နေပဲအဲဒီလူလည်းလောက်ကကိုရကဘယ်လိုလုပ်ပြီးတော့ကျွန်တော်တော့ဖြစ်နေဆိုတာတန်လက်ရှိတာအပြားရှိပါတယ်ခိုးကြီးတက်ရမကိုခွင့်နိုင်စေချင်တာပဲအဲဒီလူတွေကဘယ်လိုသိပေါ်ကျွန်တော်ရွေးကောက်ပွဲကသူကျက်တဲ့ကိုယ်ရွေးပဲနိုင်စေချင်ပါပဲနိုင်အောင်လုပ်ပဲလို့ဒီပဲသူတန်လက်ရှိရတယ်ဒီကောပြင်းအဖွဲ့ဝင်လေကိုယ်တိုင်ကတောင်းပေးတာကဖတ်ဖားလေတော့ကျွန်တော်ဒီလိုပဲယူနေတာ
Laman Yuga Buema, Mobine Semune Twin, Mayum Bong, Koya Sekoyum Shibi, Maybe Bangwe Shidu Bong, Sengatin Tong Dong Jo Shini Relu, Bine Yuga Bue Komashingani, Topian Tabare, Mobine Zema, Anadigo Mura Timugrisi Fajo, Piran Su Janka Yin and Pumu Yi Party, Mo Mura Party, Montida Lonsaya Timugrisi Party, Amurumi Party Mo, Amuda Timugrisi Yasu, Amura Tota Yi Party, Tainda Silu Nino Yi Party, Palonzo War Timugrate Party, KMBU Party, Sashita, Nangayi Party Rebia, Tati Pogala Kuzale Landile, Yuga Buema, Wayo Shevian Dama Pipare Kamia.
Nango and Pyabjaga Ravasim. Lame Deneng Nima Jimba Memma, Yuka Buego, Ninjanswa Jimba Nai, Lu at the Lu Sangue Bibu, Gula Damaga, Dunye Mujoye, Two Jam Biriga, Nima, Suyago, Downsu Libare, Gula Damaga, Dunye Mujoye, Lumurun Tapchamu Gagwe, Yi Sanya, Two Jam Bin, Ne, Gagwe, Bi, Dawin, Kamu Sanya, Two Jam Biruga, Lula Bi, Janlan, Liza Mune, Ninjan, Winjema, Yuka Bue, Jimba Bibu, Mima, Suyago, Downsu Libare, Piesongo, Talking Muta Gapio Piva Mission.
Yamaning a yuga wego, yata tan shempi, Lula mushisi bote, Alunga, Lula nijimabe, Gula tamaga, dream muchoye, a two gozeleriga, di yuga wego, ninjan e pawanjama, a simpibi chimpa naetre, genya jet topian downsu like dalu, Gula tamaga, dream mucho yung pioquia, Stefan dujariga, November li a bodapuni, the rinsa shenabuema, a kulu piovari.
And the Secretary General Special Advisor on the Prevention of Genocide and the Responsibility to Protect
Today, the government of Myanmar,
ဂျွေးကောက်ပွဲမတိုင်ခင်တွေ့နေရတဲ့လှုပ်ဆောင်မှုတချို့ဟာဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်တဲ့ဘာသာရေးကိုနိုင်ငံရေးမဲဆွယ်မှုတွေမှာတုံ့နေတဲ့ပုံစံတွေ့ရကြောင်းအထူးအကြံပေးညွှန်ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဘာသာရေးဖွဲ့စည်းရေးနဲ့ခေါင်းဆောင်တွေတမကနိုင်ငံရေးပါတီတွေကပါလူနည်းစုမွတ်စလင်တွေကိုအမုန်းပွားစေတဲ့အမုန်းစကားတွေနဲ့ဟောပြောမှုတွေလုပ်နေတယ်
ဲ့ Miss Jennifer Welch တို့ကမြန်မာနိုင်ငံမှာမကြခင်ကျင်းပတော်မယ့်ရွေးကောက်ပွဲအတွက်မဲဆွယ်စဉ်ကာလအတွင်းလူမျိုးရေးနဲ့ဘာသာရေးဆိုင်ရာနိုင်ငံရေးသဘောတက်ရောက်တဲ့လှုပ်ဆောင်မှုတွေတွေ့ရတာစိတ်ပူတဲ့အကြောင်းနဲ့ဒီလိုလှုပ်ဆောင်မှုတွေဟာမြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုလည်းချိုးဖောက်ရာရောက်နေတယ်လို့သူတို့ကပြောဆိုပါတယ
်မြန်မာနိုင်ငံဒီမိုကရေစီလမ်းကိုရှောက်လိုက်ရမှာရွေးကောက်ပွဲဟာအရေးပါတဲ့ကဏ္ဍမှာရှိနေတာမို့မြန်မာနိုင်ငံထဲမှာနေထိုင်တဲ့လူမျိုးစုတစုအထူးသဖြင့်မွတ်စလင်ရိုဟင်ဂျာတွေပေါ်မှာခွဲခြားဆက်ဆံတာမျိုးတွေတွေ့နေရတယ်လို့လွတ်လပ်စွာပြောဆိုခွင့်စုဝေးခွင့်နဲ့နိုင်ငံရေးမှာပါဝင်ခွင့်မပြုတာတွေရှိနေပြီးလွတ်တော်မှာအမတ်ဖြစ်တာဝန်ထမ်းဆောင်နေသူမျိုးကိုပါအခုရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ခွင့်မပေးတာလိုမျိုးတွေရှိနေတယ်လို့အထူးအကြံပေးတွေကဆိုပါတယ်ဒီလိုခွဲခြားဆက်ဆံမှုမျိုးဟာမြန်မာနိုင်ငံလိုလူမျိုးပေါင်းစုံဘာသာပေါင်းစုံစုပေါင်းနေတဲ့နိုင်ငံအတွက်အန္တရာယ်ကြီးတယ်လို့မြင်ကြောင်းလည်းပြောပါတယ်
They said that the promotion of a political agenda that is based primarily on the protection
နိုင်ငံရေးမဲဆွယ်မှုတွေကိုကြည့်တဲ့အခါလူမျိုးစုတစုဓမ္မမဟုတ်ဘာသာတစ်ဘာသာကိုအကာအကွယ်ပေးရမယ်ဆိုတဲ့အချက်ပေါ်အဓိကအခြေခံတဲ့မဲဆွယ်အသည့်ပေးတာမျိုးတွေလုပ်နေတာမို့မြန်မာနိုင်ငံလိုလူပေါင်းစုံဘာသာရေးပေါင်းစုံစုပေါင်းနေထိုင်တဲ့နိုင်ငံတစ်နိုင်ငံအတွက်ဒါဟာတိတ်ကိုအန္တရာယ်ကြီးတဲ့အကြောင်းသူတို့ကပြောပါတယ
်မြန်မာပြည်သူတွေအားလုံးကိုလည်းငြင်းငြင်းချမ်းချမ်းနဲ့တိခန့်ခွက်လွန်နိုင်စွမ်းရှိတဲ့နိုင်ငံတစ်နိုင်ငံဆိုတာဒီရွေးကောက်ပွဲကနေတဆင့်ပြသဖို့တိုက်တွန်းလိုက်တယ်လို့နောက်တက်လာမယ့်အစိုးရကိုလည်းရခိုင်ပြည်နယ်အတွက်ရေရှည်ငြိမ်းချမ်းမှုနဲ့တိုးတက်စေမယ့်လှုပ်ဆောင်မှုအပါအဝင်တရားဥပဒေစိုးမိုးမှုဒီမိုကရေစီနဲ့လူ့ခွင့်ရေးကောင်းမွန်တိုးတက်အောင်လုပ်ဖို့ပါအထူးကိုယ်စားလှယ်တွေကပန်ကြားခဲ့ပါတယ
်ဒေါက်ခင်မြတ်သက်ပြောပြသွားတာပါမကြခင်ထုတ်လွှင့်မဲ့နိုင်ဝက်စာအစီအစဉ်မှာလည်းရွေးကောက်ပွဲအထူးအစီအစဉ်တွေကိုထုတ်လွှင့်ပေးမှာဖြစ်လို့စောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင်
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါရယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညနေခင်းပါရှင်။နိုဝင်ဘာလ5ရက်ကြာသပတေးနေ့ညနေပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေပြီးတော့ပဲဖန်ယူနာဆင်နိုင်ကြပါရဲ့ရှင်။အခုထုတ်လွှင့်ပေးမယ့်အစီအစဉ်ချိန်ပိုင်းတွေမှာတော့လာမယ့်4ရက်မြောက်နေ့မှာကျင်းပတော့မယ့်အထူးထူးရွေးကောက်ပွဲဆိုင်ရာဆက်သွယ်မေးမြန်းချက်တွေနဲ့သတင်းလွှာတွေကိုပဲနားဆင်ကြရဖို့ရှိပါတယ်။ဒီထက်မှရွေးကောက်ပွဲကာလပြင်ဆင်မှုနဲ့ရွေးကောက်ပွဲဆိုင်ရာအသုံးစရိတ်တွေနဲ့ပတ်သက်လို့
ဒီဘယ်သူဘယ်ဝါထောက်ပံ့တဲ့ငွေဟိုအထူးပြစ်ပေါ့ဒီနောင်ကျိုးပါနိုင်မယ်ထင်တဲ့အကူအညီမျိုးကြောင့်လက်မခံဘူးဟာအဲ့ဒါတော့
အမျိုးသားဒီမိုကရေစီပါတီတဲ့ NNDP ဥက္ကဋ္ဌဦးသိန်းညွန့်နဲ့ VOA ရဲ့တွေ့ဆုံမေးမြန်းချက်ကိုနားဆင်ရဖို့ရှိပါတယ်အစည်းအဝေးနောက်ပိုင်းမှာတော့နိုင်ငံရေးပါတီတွေရဲ့မိတ်ဆက်ကန္တာကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်ဒီလိုအစည်းအဝေးတွေမတိုင်ခင်အခုရင်ဆုံးတော့ဒီကနေ့တွင်နောက်ဆုံးရထားတဲ့ရွေးကောက်ပွဲသတင်းတွေကစိတ်ဝင်စားစရာသတင်းတွေကိုမတ်တင်ကြီးထိုက်ကကောက်နှုတ်စူးစီးပြီးကိုအောင်လွင်ဦးနဲ့အတူတင်ဆက်ပေးထားတာကိုနားဆင်ကြည့်ကြရအောင်ပါရှင်
။ဒီအပိုင်းတွင်ချင်းပမဲ့မြမရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေမှာဘာသာရေးကိုအသုံးချမဲဆွယ်နေတာတွေကအခြေခံဥပဒေပြဋ္ဌာန်းချက်ကိုချိုးဖောက်နေတာဖြစ်ပြီးရွေးကောက်ပွဲကိုငြိမ်းချမ်းစွာချင်းပနိုင်ဖို့မြန်မာအစိုးရဘက်ကအရေးယူဆောင်ရွက်ပြီးကုလသမဂ္ဂအထွေထွေမှုချုပ်ရဲ့အထူးအကြံပေးနှစ်ဦးတို့ကတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့လူမျိုးရုံးတပ်ဖြတ်မှုကာကွယ်ဆိုင်ရာအထူးအကြံပေးမစ္စတာအက်ဒဲမာဒီနဲ့အကာအကွယ်ပေးရေးတာဝန်ခံမှုဆိုင်ရာအထူးအကြံပေးမစ်ဂျင်နီဖာဝဲလ်စ်တို့ကလွတ်လပ်ပြီးအပြန်အလှန်လေးစားမှုနဲ့ငြိမ်းချမ်းတဲ့ဝင်ချင်မှာရွေးကောက်ပွဲကျင်းပပေးဖို့မြန်မာအစိုးရကိုတောင်းဆိုလိုက်တာဖြစ်ပါတယ်။ဘာသာရေးဖွဲ့စည်းတွေဘာသာရေးခေါင်းဆောင်တွေးတာမှာပဲနိုင်ငံရေးပါတီတွေကလူနည်းစုမွတ်စလင်တွေကိုအမုန်းပွားစေဖို့ဟောပြောမှုတွေလှုပ်ဆောင်နေတဲ့ဆိုတဲ့အပေါ်ကုလသမဂ္ဂမှုချုပ်ရဲ့အထူးအကြံပေးတွေကအစိုးရိမ်တဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ်။မြန်မာအစိုးရအနေနဲ့အချမ်းဖတ်မှုအခြေခံနဲ့လူမျိုးရေးဘာသာရေးခွဲခြားမှုတွေကိုအရေးယူတမျှပြီးအခုချင်းပမဲ့ရွေးကောက်ပွဲကိုလွတ်လပ်ပြီးအပြန်အလှန်လေးစားမှုနဲ့ငြိမ်းချမ်းတဲ့ဝင်ကျင်မှာကျင်းပနိုင်အောင်လှုပ်ဆောင်ပေးဖို့တောင်းဆိုလိုက်တာဖြစ်ပါတယ်။မြန်မာပြည်သူအလုံးကိုလည်းငြိမ်းငြိမ်းချမ်းချမ်းနဲ့တီးခံခွင့်လွှတ်နိုင်စရှိတဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့ဆိုတာကိုဒီရွေးကောက်ပွဲကနေတစဉ်ပြသဖို့တိုက်တွန်းလိုက်သလိုနောက်တက်လာမယ့်အစိုးရကိုလည်းရခိုင်ပြည်နယ်အတွက်ရေရှည်ငြိမ်းချမ်းမှုနဲ့တိုးတက်စေမယ့်လှုပ်ဆောင်မှုအပါအဝင်တရားဥပဒေစိုးမိုးရေးဒီမိုကရေစီနဲ့လူ့အခွင့်အရေးကောင်းမွန်တိုးတက်အောင်လုပ်ဖို့ပါအထူးကိုယ်စားလှယ်တွေကဖန်ကြားခဲ့ပါတယ်
ဒီကတိုက်ခိုက်မြို့သားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကတိုင်းပြည်ရဲ့ခက်ခဲပြဿနာကိုပုံကြီးမချဲ့ကြဖို့ဒီကနေ့ရန်ကုန်မြို့ကနေအိမ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာရဲ့အရေးနဲ့ပတ်သက်လို့မင်းမြန်ရမှာအခုလိုတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ကြီးတဲ့အမှုကိုငယ်စေငယ်တဲ့အမှုပပျောက်စေဖို့ဆိုတဲ့မြန်မာစကားပုံကိုညှင်းညွန့်ပြောဆိုပြီးနိုင်ငံတွင်းမှာနေထိုင်သူအလုံးတို့ဟာလူခွင့်ရေးစံနှုန်းစံထားတွေတရားဥပဒေနဲ့အညီအကောက်အွယ်ရစေရမယ်ဆိုပြီးတော့လည်းဂရိပြုပြောဆိုသွားပါတယ်။ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာတွေနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ဘက်ကထိမိမိဝေဖန်ပြောဆိုမှုမရှိဘူးဆိုပြီးဝေဖန်ပြောဆိုတာတွေလည်းရှိနေတာပါ။မွတ်စလင်တွေကိုခွဲခြားဆက်ဆံမှုပြဋ္ဌာန်းထားတဲ့ဥပဒေတွေလို့ယူဆခံထားရတဲ့မျိုးဆောင်ဥပဒေတွေကို NLD ကမထောက်ခံဘူးဆိုပြီးအမျိုးဘာသာသာသနာဆော့ရှောက်ရေးဖွဲ့မဘာတာက NLD ကိုအပြင်းထန်ဝေဖန်နေတာတွေလည်းအခြေခံဥပဒေနဲ့မညီဘူးလို့ဒေါက်ဆန်းစုကြည်ကတုံ့ပြန်ပါတယ်။ဘာသာရေးကိုနိုင်ငံရေးမှာအသုံးမချဖို့အခြေခံဥပဒေမှာရှင်းရှင်းလင်းလင်းဖော်ပြထားတဲ့အကြောင်းကိုထောက်ပြပြီး NLD ဘက်ကတော့ COE လုပ်ငန်းတွေမှာဘာသာရေးနဲ့ပတ်သက်လို့ဟောပြောတာတွေမရှိဘူးလို့လူလူကမေးမြန်းလာရင်လည်းအခြေခံဥပဒေနဲ့မညီဘူးဆိုတာကိုပဲဒီဇိုင်းမမတ်ပြောခဲ့တဲ့အကြောင်းဒေါက်တာဆတ်စုကြီးကပြောခဲ့ပါတယ်။ဘာသာရေးကိုနိုင်ငံရေးမှာအသုံးချနေတဲ့ခိုင်မာတဲ့တက်တွေကိုရှင်းရင်လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုင်ကြားမှာဖြစ်တယ်လို့လည်းပြောဆိုခဲ့တာပါ။တိုင်ကြားတဲ့အမှုတွေမှာလည်းအခုချိန်ထိတော့အရေးယူတာမရှိသေးဘူးဆိုပြီးတော့လည်းဒေါက်တာဆတ်စုကြီးကပြောဆိုသွားပါတယ်
။အတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာလူမှုထောက်ခံမှုအများဆုံးရရှိထားတယ်လို့လက်ရှိအာဏာရပြည်ထောင်စုတပ်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီရဲ့အကြီးအကဲဟောင်းသူရဦးရွှေမန်းကပြောဆိုလိုက်ပါတယ်။အတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပူပေါင်းလှုပ်ဆောင်သွားဖို့လည်းရည်မှန်းထားတယ်လို့ဖြူးမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရွေးခံမယ်လက်ရှိပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရှိမန်းကပြောဆိုလိုက်တာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်နဲ့သူ့အကြမ်းမှာလည်း နိုင်ငံတည်ငြိမ်ဖွံ့ဖြိုးရေးဆွေးနွေးမှုတွေရှိတဲ့အကြောင်းပြောဆိုထားတာပါ။အနာယပါတီကနေအင်အားသုံးပြီးဥက္ကဋ္ဌအဖြစ်ကဖေရှားခံထားရတဲ့သူရဥရွှေမန်းကပြည်သူလူထုကလူလာရင်သမရအဖြစ်တာဝန်ထမ်းဆောင်လိုတယ်လို့လဲ Writers သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားပါတယ်ရှင်
။နောက်ဆုံးရရွေးကောက်ပွဲဆိုင်ရာသတင်းတွေကိုမတ်သိန်ကီထိုက်စူးစီးကောက်နှုတ်တင်ပြသွားတာပါ။နိုင်ငံရေးပါတီမိတ်ဆက်ကိုမထုတ်လွှင့်ခင်စနေနေ့ညတိုက်ရိုက်လေးလိုက်မှဆွေးနွေးမဲ့အကြောင်းအရာကိုပြောပြရင်ပါဝင်ဆွေးနွေးလှည့်ဖို့ဖိတ်ခေါ်ပါရစေရှင်။
ဒီကောက်ပွဲကျင်းပဖို့ရပ်ပိုင်းသာကြံတော့တဲ့အချိန်ထိမဲဆန္ဒရှင်စီးရင်တွေခမောက်ကမဖြစ်နေပါတယ်။ဘာကြောင့်များမဲစီးရင်တွေအမှားမှားအရင်ရင်ဖြစ်နေရပါသလဲ။ဒီကောက်ပွဲပေါ်မှာရောဘယ်အတိုင်းအတာထိရိုက်ခတ်လာနိုင်ပါသလဲဆိုတာကိုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ဘာဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-38-999 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကနေတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ခင်ဗျာ။တိုက်ရိုက်လေးလိုင်းအစီအစဉ်ကအကျိုးဆုံးပါတယ်ခင်ဗျာ
။တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်ကာနဲ့စနေညတိုင်းမှာပုံမှန်တစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။VOA ကနေရွေးကောက်ပွဲဆိုင်ရာအထူးစီစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ဒီကနေ့နိုင်ငံရေးပါတီများမိတ်ဆက်စီစဉ်မှာတော့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP ပါတီနဲ့အမျိုးသားတုတ်တက်မြန်မာရေးပါတီတို့ရဲ့မူဝါဒတွေအကြောင်းကိုနားဆင်ကြားရပါမယ်ရှင်
။ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီဟာလာမယ့်ရွေးကောက်ပွဲကိုကိုယ်စားလှယ်လောင်း208ဦးနဲ့ဝင်ရောက်ရှင်ပြိုင်သွားမယ့်တိုင်းရင်းသားပါတီတစ်ခုဖြစ်ပါတယ်။ရှင်ပြိုင်မဲ့သူတွေထဲမှာအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်းကတော့41ယောက်ပါဝင်နေပါတယ်။ကိုယ်စားလှယ်လောင်းတွေဟာအမျိုးသားလွတ်တော်ပြည်သူလွတ်တော်နဲ့ပြည်내လွတ်တော်နေရာတွေအတွက်ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။ဝင်ရောက်ရှင်ပြိုင်မဲ့နေရာတွေကတော့ရှမ်းပြည်နယ်၊ကချင်ပြည်နယ်၊ကယားပြည်နယ်၊စကိုင်းတိုင်းနဲ့မန္တလေးတိုင်းဒေသကြီးတို့ကဖြစ်ပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီရဲ့မူဝါဒကိုတော့ကိုယ်စားလှယ်လောင်းတယောက်ဖြစ်တဲ့ဒေါ်နန်းအန်ခွန်းကအခုလိုပြောပါတယ်
။ကျွန်တော်တို့ရဲ့ဒီမူဝါဒအနေနဲ့ဆိုရင်ကျွန်တော်တို့ဒီတိုင်းရင်းသားပေါ့နော်မြန်မာနိုင်ငံတွင်းမှာနေထိုင်တဲ့တိုင်းရင်းသားအားလုံးပေါ့အာတကယ်ကိုအခြေခံကြကြလူအခွင့်ရေးเนาะအဲ့ဒါကိုအပြည့်အဝအခံယူဖို့ခံယူခွင့်ခံယူပိုင်ခွင့်ရှိအောင်အဲ့ဒါဒီအတွက်လှုံ့ဆော်ပေးမယ်ပေါ့เนาะနောက်ပြီးတော့ဒီစီးပွားရေးအနေနဲ့လည်းတိုင်းရင်းသားလူမျိုးတွေအားလုံးရဲ့အဲဘဝလူနေမှုဘဝဖူလုံမှုเนาะပြီးရင်ကမ္ဘာအဆင့်မီတဲ့လွတ်လပ်တဲ့စီးပွားရေးစနစ်အဲအားလေးအတွက်ကိုထားရှိပေးပါတယ်ပြီးတော့ဒီလူမှုရေးအနေနဲ့လည်းဟိုကမ္ဘာအဆင့်မီရဲ့ဂျာမန်ရေးတို့ပေါ့နော်နိုင်ငံတကာအဆင့်မီဂျာမန်ရေးအဲပညာရေးတွေအားအဲအရာတွေပါဆောင်ရွက်ပေးဖို့အားလုံးထားရှိပေးပါလေ
။မဲဆွဲကာလမှာပြည်သူတွေကိုဘယ်လိုပုံစံမျိုးနဲ့မဲဆွဲနေလဲဆိုတာကိုလည်းရှမ်းတိုင်းရင်းသားမြောက်ဒီမိုကရက်တစ်ပါတီရဲ့ကိုယ်စားလှယ်လောင်းဒေါ်နန်းအန်ခွန်းကအခုလိုပြောပါသေးတယ
်။စီယုံရေးစင်ကဟိုလုံးဝကြီးအဲ့လိုမျိုးကတိရေးပါရောအဲ့လိုမျိုးတော့မပေးခဲ့ပါဘူးဒါပေမဲ့တကယ်လို့ကျမတို့ကိုကျမတို့ဒီပါတီဒီအာဘောနော်ဒီတိုင်းရင်းသားအလုံးအပေါ်အတွက်မူတည်ပြီးတော့ဆောင်ရွက်ကူညီဆောင်ရွက်သွားမယ်လို့အော်လုံးဝယုံကြည်ချက်အပြည့်နဲ့ကျမတို့ရဲ့ပါတီကိုမဲပေးမယ်ဆိုရင်ကျမတို့အောင်နိုင်ခဲ့မယ်အဲ့ချိန်ကျရင်ကျမတို့ကတကယ်ကိုယ်စားလှယ်လွတ်တော်ကိုယ်စားလှယ်တွေဖြစ်သွားခဲ့မယ်ဆိုရင်တော့အာဒီမိဘပြည်သူရဲ့အခက်အခဲတွေ့ကြုံရတဲ့အခက်အခဲတွေကအမှန်တကယ်အဲဒီဒီရောက်ကူညီဖြည့်ရှင်မိနိုင်တအားတကယ်ကူညီဆောင်ရွက်သွားမှာပါလို့အဲ့ဒါတွေတော့ပြောခဲ့ပါတယ်တကယ်လို့များပေါ့နော်ကျမတို့ဒီအာဒီ2015ရွေးကောက်ပွဲမှာအောင်နိုင်ပြီးတော့လွတ်တော်ကိုယ်စားလှယ်အဲဖြစ်သွားခဲ့မယ်ဆိုရင်တော့ဒါကိုယ့်ရဲ့ဒီကျမတို့ရဲ့ရည်ရွယ်ချက်တည်းလဲရှမ်းပြည်နယ်အစိုးရဖွဲ့စည်းဖို့အရာတွေထားရှိပါတယ်ရှမ်းပြည်နယ်တစ်ခွင်မှာနေထိုင်တဲ့เนาะနိုင်ငံသားအားလုံးပေါ့ကျမတို့ဒီရှမ်းပါတီဆိုပေမဲ့ရှမ်းလူမျိုးတူစုတဲ့ဝဲဦးတည်တာမဟုတ်ပဲねဒီရှမ်းပြည်နယ်တွင်မှာနေထိုင်တဲ့နိုင်ငံသားပေါင်းစုံရဲ့အခက်အခဲတွေကိုအထူးရောက်ရောက်ကူညီဆောင်ရွက်ပေးဖို့အရာတွေထားရှိပါတယ်ပေါ့เนา
ะရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီဟာ2010ခုနှစ်မှာပါတီမှတ်ပုံတင်ရရှိခဲ့တာဖြစ်ပြီး2010ရွေးကောက်ပွဲနဲ့2012ဂျာပြရွေးကောက်ပွဲတွေကိုလည်းဝင်ရောက်ရှင်ပြိုင်ခဲ့ပါသေးတယ်။အခုချိန်မှာတော့ပါတီဝင်အား4သိန်းကျော်ရှိနေပါတယ်။ကျွန်တော်တရားပါ။မြမခသတင်း AGC ကနေ VOA ကိုပို့ပို့လိုက်တာပါ
။မြို့သားရဲ့အကျိုးအတွက်လှုပ်ဆောင်သွားမယ်ဆိုတဲ့မြို့သားတိုးတက်မြန်မာရေးပါတီဟာလာမယ့်ရွေးကောက်ပွဲကို ARE တိုင်းကနေဝင်ရောက်ရှင်ပြိုင်လာမှာပါ။စုပေါင်း ကိုယ်စနေလောင်း၃ယောက်နဲ့မြို့သားလွတ်တော်ပြည်သူလွတ်တော်နဲ့တိုင်းဒေသကြီးလွတ်တော်နေရာအတွက်ဝင်ရောက်ရှင်ပြိုင်သွားမှာပါ။ပါတီရဲ့ရည်ရွယ်ချက်ကတော့နိုင်ငံနဲ့လူမျိုးအကျိုးစီးပွားအတွက်အစိုးရပြည်သူနဲ့လက်တွဲပူးပေါင်းပြီးလက်တွဲကျတဲ့လှုပ်ဆောင်မှုတွေပြုလုပ်ဖို့ကြီးပေးထားပါတယ်။မြို့သားတိုးတက်ရေးပါတီရဲ့မူဝါဒကိုတော့အောက်ထဖြစ်တဲ့ဦးဝင်းမြောင်ကအခုလိုပြောပါတယ
်။ဒီကတော့ကိုတိုင်းဒေသလူမျိုး135မျိုးပါပဲ။မြို့သားရေးဦးစားပေးမယ်ဆိုတဲ့ဆောင်ပုံနဲ့အညီပေါ့နော်မျိုးသားရေးဦးစားပေးပြီးအနာဂတ်ပါတီ NPP ဆိုတဲ့ဆောင်ပုံနဲ့အညီလို့မျိုးသားရေးဦးစားပေးပါမယ်။နောက်ပြင်တင်းနဲ့ပြင်ထိုက်တဲ့ဒီမျိုးသားရေးဦးတည်တက်တိုးတင်တာကာကွယ်တင်တာတွေအဲ့ဒါလေးပေါ့။တိုင်းရင်းသားရဲ့အကျိုးတိုင်းရင်းသားရဲ့မျိုးသားအကျိုးစီးပွားဘယ်လိုပုံစံမျိုးနိုင်ငံသားရဲ့အကျိုးစီးပွားဘယ်လိုပုံစံမျိုးနောက်ဒီပားကလည်းရင်းနှီးမြှုပ်နှံတဲ့နိုင်ငံသားရင်းနှီးမြှုပ်နှံတဲ့သူကိုဘယ်လိုပုံစံမျိုးပေါ့နော်။အဲ့ဒါလေးကိုကျွန်တော်တို့ကဒီအစိုးလက်ရှိအစိုးရနဲ့အတူတူပေါ့။နောက်လဲ2015မှာဆိုလဲတိုင်းပြည်ရဲ့အစိုးရနဲ့အတူတူလက်တွဲပူးပေါင်းလှုပ်ဆောင်လာပါမယ်
။ပါတီကလွတ်တော်ကိုယ်စားလှယ်လောင်းတွေလွတ်တော်တွေရောက်ခဲ့မယ်ဆိုရင်တော့နောက်တက်လာမဲ့အစိုးရတဲ့နဲ့ပူးပေါင်းပြီးနိုင်ငံရဲ့အမျိုးပါတာသာသနာအကျိုးကိုဆောင်ရွက်သွားဖို့ရှိတယ်လို့အုတ်တဦးဝင်းမြအောင်ကပြောပါတယ်။မဲဆွယ်ကာလမှာတော့ပြည်သူတွေကိုဘယ်လိုပုံစံမျိုးနဲ့မဲဆွယ်နေရဲဆိုတာကိုလဲဦးဝင်းမြအောင်ကအခုလိုပြောပါတယ
်။ပတိကတော့ဘာကတိမောင်းမပေးဘူးကြာ။အဂရီပေးပြီးတော့မလုံးနိုင်တဲ့အခါကျရင်ဒီပြည်သူတွေကိုလိန်ရာကြအောင်အဲ့တော့ဘာဂရီမှမပေးဘူးကိုကျွန်တော်တို့လုံနိုင်တဲ့ဟာတွေကျွန်တော်တို့လုတ်ခဲ့တဲ့ဟာတွေကိုပဲအရင်ဆုံးပြည်သူတွေကိုချပြပါတယ်ခင်ဗျာလုံနိုင်တဲ့ဟာဆိုတာဒီအမျိုးသားရေးနဲ့ပတ်သက်တဲ့လက်ရှိလုပ်နေတဲ့ဟာတွေလှုပ်ဆောင်ခဲ့တဲ့ဟာတွေအခုလိုလုတ်ခဲ့တဲ့ဟာတွေဆိုရင်တော့ဒီ OIC တို့135တိုင်းရင်းသားလူမျိုးထပ်တိုးတဲ့ဟာတွေဒီအခုပြောနေတဲ့ရိုဟင်ဂျာဆိုတဲ့တုံးတော့မတုံးချင်ဘူးပေါ့နော်ရိုဟင်ဂျာဆိုတဲ့အဘင်္ဂလီကိစ္စတွေအဲ့ဒါတွေတော့လှုပ်တယ်လှုပ်တဲ့ဟာတွေကိုချပြပေးတယ်အဓိကကတော့အခုလက်ရှိပေါ်ပေါက်နေတဲ့ပေါ်ပေါက်လာခဲ့တဲ့မျိုးဆောင်ဥပဒေကာကွယ်မယ်ဆိုတဲ့ဟာ
ပြည်သူတွေအနေနဲ့သူတို့ပါတီကိုဘာကြောင့်မဲပေးတင်နေဆိုတာကိုလည်းပါတီအုပ်ထအဝင်းမြောင်ကအခုလိုပြောပါသေးတယ
်ဒီပြည်သူတွေအနေနဲ့ကတော့မဲပြည်သူတွေအနေနဲ့ကဘာဖြစ်လဲဆိုတော့တခုတော့ရှိတာပေါ့နော်သူတို့ကရွေးချယ်ရမှာပေါ့ကိုတို့ကချပြရမယ်တောင်းဝင်လှုပ်ဆောင်တဲ့ချက်တွေကိုချပြရမယ်ရွေးချယ်ရမယ်အပိုင်းကတော့သူတို့တောင်းကျွန်တော်တို့ဓာတ်တွေလုပ်နေပါတယ်သူတို့တဘောကြရင်တော့မဲဆိုတာမျှော်လင့်လို့ရတာပေါ့နော
်မြို့သားတိုးတက်မြန်မာရေးပါတီက2013ခုနှစ်မှာပါတီမှတ်ပုံတွေရရှိခဲ့တာဖြစ်ပြီးပါတီဝင်အင်အားကတော့9000လောက်ရှိပါလေ။ကျွန်တော်ကောင်းမြတ်ဖြူပါ။မြမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ
။နိုင်ငံရေးပါတီမိတ်ဆက်ကဏ္ဍကိုမြမခမီဒီယာနဲ့ VOA ပူးတွဲတင်ဆက်ပေးနေတာဖြစ်ပါလေ။အခုဆက်လက်ပြီးတော့ရွက်ောက်ပွဲဆိုင်ရာသတင်းအစီအစဉ်တစ်ခုကိုတင်ဆက်ပေးပါအောင်မရှင်။ဒီအစီအစဉ်ကိုတော့ Inter News Mandalay အခြေစိုက် News Lab အလုတ်ခွင်သတင်းကဏ္ဍကသတင်းတောက်တွေနဲ့အလွတ်တန်းသတင်းတောက်ပေးပို့ထားတဲ့ရွက်ောက်ပွဲသတင်းတွေကိုတင်ဆက်ပေးသွားမှာပါ။ကိုရဲကိုကိုနဲ့မတ်ကျပြတို့ကတင်ဆက်ပေးထားပါလေရှင်။
ရွေးကောက်ပွဲမှာမတရားသဖြင့်အနိုင်ရခြင်းနဲ့တရားသဖြင့်ရှင်ပြိုင်ပြီးရှုံးနိမ့်တာကပိုပြီးဂုံရှိတယ်လို့ပြည်ထောင်စုလွှတ်တော်နာယကနဲ့ပြည်သူလွှတ်တော်ဥက္ကဋ္ဌသူရဥရွှေမန်းကဒီနေ့ဖြူးမြို့နယ်မဲဆွယ်စည်းရုံးမှုမှာပြောပါတယ်
။ဘယ်ကိစ္စမဆိုပြန်ရင်နိုင်ခြင်းနဲ့သဘာဝသူကရင်ပြန်ပွဲဝင်တိုင်းဝင်တိုင်းတရားသဖြင့်ရှင်ပြိုင်လို့လို့
ဖြူးမြို့နယ်ခန့်မှကညွတ်ကွင်းနဲ့ဇရရီတို့မှကျင်းပခဲ့တဲ့ဒီနေ့မဲဆွယ်စည်းရုံးမှုဟာသူ့ရဲ့နောက်ဆုံးမဲဆွယ်စည်းရုံးနေ့ဖြစ်ပြီးသူကိုပြည်ခိုင်ဖြိုးပါတီကနေထုတ်ပယ်လိုက်တယ်ဆိုတဲ့ကိစ္စဟာကောလာဟာလတာဖြစ်တယ်လို့ပြောသွားပါတယ်။ဒါ့အပြင်အမျိုးသားအကျိုးစီးပွားအတွက်နိုင်ငံရေးအင်အားစုတွေအချင်းချင်းပူးပေါင်းဆောင်ရွက်ဖို့ကိုလည်းလွှတ်တော်တွင်အတိုက်ခံအင်အားစုတွေနဲ့ပူးပေါင်းဆောင်ရွက်နိုင်မှုအပေါ်မှာဥပမာပေးပြီးပြောဆိုခဲ့ပါတယ်
။မွန်ပြည်နယ်မှာနေမြေမငြိမ်သက်မှုတွေမရှိကြောင်းနဲ့တပ်မတော်ကမဲယုံနေမှာလုံခြုံရေးရယူမယ်ဆိုရင်မဲဆန္ဒရှင်ပြည်သူတွေထိတ်လန့်ကြောက်ရွံ့မှုဖြစ်နိုင်တယ်လို့မွန်ဒီမိုကရေစီပါတီကပြောပါတယ်။တမရော်သားတွေကိုအရွက်ဝင်းနဲ့ပဲလက်နက်မကင်ပဲလုံခြုံရေးရယူစေချင်တယ်လို့ပါတီဥက္ကဋ္ဌဦးနိုင်ငွေသိန်းကပြောပါတယ်။အင
်းရက်နဲ့နေရာမှာလုံရေးယူလို့မလိုပါဘူး။ဒီနေ့ကပါလေဆောက်ဝေးဆောက်ဖို့ကတတ်ကမလိုပါဘူး။သူတွေ့ရတဲ့ချင်းချင်းကိုပြီးလို့ချင်းချင်းလို့ပြည့်ပေါ့သူကြောက်တော့ပေါ့
။မွန်ပြည်နယ်တစ်ခုလုံးမှာမဲယုံပေါင်း900ကျော်နဲ့ဆန္ဒမဲပေးနိုင်သူ15သိန်းကျော်ရှိပါတယ်။ရုတ်တရက်တင်းမာမှုအန္တရာယ်တွေဖြစ်နိုင်တဲ့မဲယုံ90ကျော်ရှိပြီးတော့အဲ့ဒီအထက်က68ယုံကိုတော့တမရော်ကလုံခြုံရေးယူမယ်လို့မွန်ပြည်နယ်ရဲတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။အဲ့ဒီနေရာတွေမှာမွန်နဲ့ကရင်တိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရတပ်တွေကလှုပ်ရှားနေကြတဲ့နေရာတွေဖြစ်ပါတယ်။မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲကတာဝန်ခံအရာရှိဦးဟိန်းလင်းထက်ကတော့လုံခြုံရေးပေးမဲ့တပ်မတော်သားတွေကပြည်သူတွေမမြင်နိုင်လောက်တဲ့အကောက်အဝေးမှာပဲရှိနေကြမှာလို့ဆိုပါတယ်။
မန္တလေးတိုင်းမေတီလာခရိုင်ရဲ့နောက်ဆုံးဒီဗျူမဲစင်းနေကျင်ညာရမှာအရင်တစ်ကြိမ်ကျင်ညာစဉ်ကတည်းကမဲပေးနိုင်ွင့်ရှိသူ6000ကျော်ရွှန်းနေသွားတယ်လို့မေတီလာခရိုင်ကော်မရှင်အဖွဲ့ခွဲကပြောပါတယ်။အရင်တစ်ကြိမ်စက်တင်ဘာလ14ရက်ကနေ29ရက်ထိမဲစင်းကျင်ညာခဲ့တော့ကမဲဆန္ဒရှင်စင်း9,100ကျော်ရှိခဲ့ရာကနေအခုနောက်ဆုံးကျင်ညာရမှာ6400လောက်ကိုရွှန်းနေသွားခဲ့တာပါ။အဲ့ဒီလိုရွှန်းနေသွားတာဟာပုံစံ3ခါဝေးပုံစံ4လိုနဲ့ပယ်ဖျက်လိုက်တာကြောင့်ဖြစ်တယ်လို့ခရိုင်ကော်မရှင်ကပြောပါတယ်။ပုံစံသုံးခွေဆိုတာကတော့ရွေးကောက်ပွဲကျင်းပချိန်မှာတခြားဒေသတွေမှာရောက်နေတာကြောင့်အင်တာစုစည်းရင်းရှိတဲ့နေရာကမဲစင်းကိုပယ်ဖျက်လိုက်တဲ့လှုပ်ထုံးလုံနည်းဖြစ်ပါတယ်။ပုံစံလေးကတော့မပါတဲ့မပါထိုက်သူတွေမဲစင်းမှာပါရှိနေလို့ရှိရင်ခိုင်လုံတဲ့အထောက်အထားနဲ့ကန့်ကွက်တင်ပြလာရင်ပယ်ဖျက်ပေးတဲ့လှုပ်ထုံးလုံနည်းဖြစ်ပါတယ်
။မန္တလေးတိုင်းမဟာအောင်မြေမြို့နယ်မှာရက်ွက်ကော်မရှင်ကဆန္ဒမဲပေးခွင့်ရှိသူဥယျာဉ်ဓာတ်ပို့ပြီးတော့ထုတ်ပေးထားတဲ့တပ်တေခံလက်မှတ်တွေကိုမန္တလေးတိုင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြန်လည်စုဆောင်းနေပါတယ်။ကော်မရှင်ကရက်ွက်အချို့မှာမဲစည်ရင်တည်တည်ကံလက်မှတ်တွေထုတ်ပေးတဲ့အခါမှာတည်ဆုံးသူတွေပါဝင်နေတာပြောင်းရွှေ့နေထိုင်သူတွေကတခုတည်းမကတဲ့မဲဆန္ဒနယ်မှာပါဝင်နေတာတွေကိုတွေ့ရတယ်လို့မဲစည်ရင်တည်တည်ကံလက်မှတ်ကိုယ်တိုင်တွားရောက်ထုတ်ယူသူအချို့ကပြောပါဗျ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မဟာအောင်မြင်မြွနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းတဲ့အဖွဲ့ကမဲလက်မှတ်အပေါ်တွေကိုဒီနေ့အထိလက်မှတ်ပေါင်းအဆောင်20ဝန်းကျင်စုဆောင်းရရှိထားပြီးနောက်ထပ်လည်းထပ်တိုးလာဖို့ရှိတယ်လို့ပြောကြပါဗျ။မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့မဟာအောင်မြင်မြို့နယ်အတွင်းမှာတွေ့ရှိရချက်တွေကိုရပ်ပိုင်းအတွင်းမြို့နယ်ကော်မရှင်ရုံးကိုတင်ပြသွားဖို့ရှိတယ်လို့ဆိုပါတယ်
။ချင်းပြည်နယ်ပလောဝမြို့မှာတက်ကြီးရွယ်အိုတွေကိုကြိုတင်မဲထည့်ခိုင်းနေလို့မဲမတမာမှုတွေဖြစ်နိုင်တယ်ဆိုပြီးဒေသရင်းမှာရှင်ပြိုင်မဲ့ပါတီချို့ကရွေးကောက်ပွဲကော်မရှင်ကိုတင်ပြထားကြပါတယ်။ပြီးခဲ့တဲ့လ29ရက်ကတည်းကအဲ့ဒီလိုခွင့်ပြုနေတာကြောင့်ပလောဝမှာရှင်ပြိုင်မဲ့ချင်းတိုးတက်ရေးပါတီခုမီမျိုးသားပါတီရခိုင်မျိုးသားပါတီတို့ကမြို့နယ်ကော်မရှင်ကိုတင်ပြထားကြတာပါရခိုင်မျိုးသားပါတီရဲ့ပလောဝမြို့နယ်ကိုစလဲလောင်းဖြစ်သူဦးစောငင်းကတော်လာလှုပ်ရှားနိုင်တဲ့တကြီးရွယ်အိုတွေကိုအများနည်းတူဒီလ၈ရက်နေ့မှာပဲမဲထည့်စေခြင်းကြောင့်ပြောပါတယ်အခုလက်ရှိအချိန်ထိတကြီးရွယ်အို၂ယောက်လောက်စီကပဲကြိုတင်မဲလက်ခံထားတာဖြစ်တယ်လို့မြို့နယ်ကော်မရှင်အဖွဲ့ဝင်ဦးထွန်းလင်းကပြောပါတယ်ပလောဝမြို့နယ်မှာမဲပေးခွင့်ရှိသူ9000ကျော်ရှိပြီးမဲယုံပေါင်း180ရှိပါတယ်
အိန္ဒိယနဲ့အင်ဒိုနီးရှားနိုင်ငံတွေမှာလူကုန်ကူဖမ်းဆီးခံနေရကနေမြန်မာနိုင်ငံကိုဒီရက်ပိုင်းအတွင်းမှာပြန်ရောက်လာကြတဲ့ရေလုတ်သားတွေအနေနဲ့မဲဆင်းမှာသူတို့နာမည်တွေမပါဘူးဆိုရင်မဲပေးခွင့်မရနိုင်တော့ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်။မဲဆင်းပြင်ဆင်ခွင့်ကိုရွေးကောက်ပွဲမကျင်းပခင်တပတ်အလိုမှာပြင်ဆင်ခွင့်ပေးထားတာဖြစ်ပါတယ်။အဲ့ဒီရေလုတ်သားအများစုက ARE တိုင်းမွန်ပြည်နယ်နဲ့တနင်္လာရီတိုင်းတို့မှာနေထိုင်ကြတဲ့သူတွေဖြစ်ကြပါတယ်။သူတို့တွေအနေနဲ့ဒီလ၂ရက်နေ့ကထုတ်ပြန်တဲ့အပိသက်မဲဆင်းမှာမပါရင်တော့စည်ရင်နဲ့ပါအောင်ပြန်လျှောက်ဖို့နောက်ကျသွားပြီလို့ကော်မရှင်ပြန်ကြားရေးအဖွဲ့ဝင်ညွှန်ကြားရေးမှူးဦးတောင်းလိုင်ကပြောပါတယ်။ဒီလ၂ရက်နေ့နဲ့၃ရက်နေ့တွေမှာအိန္ဒိယရေပိုင်နက်ကိုအကြောင်းမျိုးမျိုးကြောင့်ရောက်ရှိနေလို့ထောင်ဒဏ်ကျခံနေရတဲ့ရေလုတ်သား260ကျော်ပြန်ရောက်လာပါတယ်။အင်ဒိုနီးရှားနိုင်ငံရေလုံငန်းတွေမှာကျွံပြုတ်ခိုင်းစေခံနေရတဲ့မြန်မာနိုင်ငံသားတွေကိုတော့ဩဂတ်လကနေအောက်တိုဘာလအထိ900ကျော်ပြန်လည်ခေါ်ယူနိုင်ခဲ့ပါတယ်
။မဲဆင်းရလဒ်တွေကိုအချိန်နဲ့တပြေးညီတိဖို့အတွက်မန္တလေးတိုင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးကောက်ပွဲနေ့မှာရုံးချုပ်ရှိတဲ့33လမ်း82လမ်းတောက်နေရာမှာ LED ဘုံနဲ့ပြသသွားမယ်လို့သတင်းရရှိပါတယ်။မဲဆင်းပိတ်တဲ့အချိန်ညနေ 4:00 နာရီနောက်ပိုင်းပြသသွားမှာဖြစ်ပြီးတော့မဲယုံတယုံစီရဲ့အနိုင်ရှုံးမဲရလက်တွေကိုကြီးညာသွားမှာလို့မန္တလေးတိုင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးတင်ထွန်းဦးကပြောပါရယ်မန္တလေးတိုင်းမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကုစားပြုဝင်ရောက်ရှင်ပြိုင်မဲ့အမတ်လောင်း104ဦးရှိပြီးတော့မန္တလေးတိုင်းမှာမဲယုံပေါင်း9000ကျော်ထရှိသွားမှာပ
ါဒီစီဇန်ကို Internews နဲ့ VOA မြန်မာပိုင်းတို့ပူးပေါင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA American အတန်ရဲ့ကြာသပတေးနေ့ညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်ရွေးကောက်ပွဲမဲဆွယ်မှုတွေအတွင်းပါတီရန်ပုံငွေနဲ့ငွေကြေးအခက်အခဲတွေအဓိကကြုံရကြောင်းနဲ့ရွေးကောက်ပွဲကော်မရှင်ကပယ်ချခဲ့တဲ့ကိုယ်စားလှယ်တွေကိုယ်စားလှယ်လောင်းတွေရှင်ပြိုင်ခွင့်ရအောင်ကြိုးပမ်းခဲ့ရတဲ့အကြောင်းအမျိုးသားဒီမိုကရေစီပါတီသစ် NNDP ဥက္ကဋ္ဌဦးသိန်းညွန့်က VOA ကိုပြောပါတယ်ဦးသိန်းညွန့်ကို VOA မြန်မာပိုင်းအစီအစဉ်ရန်ကုန်ရုံခွဲတာဝန်ခံဒေါခင်ဆိုးဝင်းကတွေ့ဆုံမေးမြန်းထားပါတယ်ရှင်
။ဟိုရွေးကောက်ပွဲကလည်းတော်တော်လေးနီးကပ်လာပါပြီ။အခုစီယုံရီခီးစင်နေလဲစနေကြပြီပေါ့နော်။အခုလောလောဆယ်ဒီစီယုံရီခီးစင်မှာတွေ့ရတဲ့အခက်အခဲလေးတွေဘာတွေများရှိပါလားရှင်
။အဲကျွန်တော်တို့ကစီယုံရီကိုနှစ်ပိုင်းခွဲလာတာဟုတ်။အခုဒီမှာကတော့ကျွန်တော်တို့ဝင်ရွေးမဲ့73မြို့နယ်မှာကိုကိုကျွန်းမြို့နယ်ကလွယ်ပြီးတော့71မြို့နယ်ကိုနောက်သူ့ခွင့်ပြုချက်အတိုင်းပေါ့နော်ဒီမတော်ကားများနဲ့လဲလေစီယုံနဲ့ဟာပေါ့စီယုံလို့ဆိုသေးတယ်ပေါ့အဲ့မှာတော့ခက်ခဲရပါတွေ့ရလဲဆိုရင်ဒီကျွန်တော်တို့ဒီခွင့်ပြုချက်ယူရတဲ့အခါမှာဟိုတမျိုးပဲကျွန်တော်တို့ကတည့်ရမှာဆောင်ရနေတာဟို
但咩？哎，你苗话哩，乌马苏话都就那道路个话哩，定安就变来嘢。定安就嘛，地西欧路做，地有三路做不对，亏咩样个嘛？
我阿拉我本来要老外边约看妈妈来先。
哎，就那路把地啊，我那生那西欧约看妈妈。
OK 吧，然后。
苗子咪可能要爸爸。
OK 吧，好，比如绿岛、苗山绿岛呢？
本地那一路多，比如绿岛嘛，可能你也约咩
？OK
嘛。苗山绿岛嘛，都你也约咩？本地那一路多嘛，实现你也约嘛。
OK 吧，哎喽，地。比如说故事来老年吧，比如故事来老年有的年嘛，比如以前有的怎么查完的些？
哎，那么这家咯，你就那路牛大的母鸡是八点的，那地上那个啵，就那些母娃拉宝妈哦，那地就那路八点的高档母宝妈哦，再来么子，那有的也得比来路的乌杂比比完嘞，那不过咯，八点的呀，你那看那路乌杂比完嘞，那土地啊咯，牛的米的路给的呀。今年的博雅拉的不鼓励我，乌扎比巴的，到底啊咯，这路牛奶来过，就这条路再钱没再钱那么财富过，这条路七彩牛奶的呀，这路再点不鼓牛在那拉乌嘞，就这条来看米的，吃多米的吧，除了这条七里干大桥，你路都在那么叫，然后这条那么比了阳光台嘛不会变的吧，路都在说我的三十要去多了。第二个教教的教，把低保过来过来，皮我们边缘离他西南的。那第二个了，都那农药啊，有搞过难受嘛？都加嘛有提开奶奶多，都边米过出来老甜米干嘛？边有甜米来着吧？哎咯，那啥西药来着？我们边缘就办了。
OK 吧，我第一把第二年比了，第越搞别搞不行了。过去嘞，老电子那年嘛，白茶看下来独立的事业都加密化嘞。然后，哎，你白茶看下来独立的年比了，变比了 reinstate 过，那变亏比了，都得低价化嘞。哎，那年不得比了，年年的新加密。
哎啦，咯，这老是嘛，那你当年六多股子到三三年吧，到三年干，那老是弄下来，那都啊，都赔啊，那个那赔掉，都过完我看见那亏比了吧。哎，另外到三年变下来。不过啊，你一毛的牛奶安那边货都一毛，那不会的都是棉压的嘞，你看牛把的过来嘛，都是那面个咯。那呢，挨着的嘛，你把我的水饺端路开为了，人家以前炒咱们喜欢嘞，那蓝莓嘛，这地摇开的路嘛，那挨着我昆明米嘛，啊，白椒昆明的嘞，那都上面小麦田路昆明的啦。这个给有个国家了，就是说你安全了都不是的，阿龙阿塞阳农家那边大就是内马来，一天嘛到上面阿塞空他都嘛都老家的，马来说了多啊，皮啊，苹果的皮皮没没压给，那么深圳巴拉文嘛，哎咯深圳巴拉文没压来钱嘛，都单了都不是皮贵了看嘛，就是说那种不压的，而且我都我的靠你们来讲啊。那葫芦娃嘛，那一路听你昆明语，我南蛮的路你背了啦，咱的车就能听遍了。徒弟还去干了，都陪那个啦，那个家啦啦出来，那你阿皮都行，叔叔来看都啦，离昆明有点的，那别家瞅着听遍了。阿拉叫杨国生买去，光是花落下来，都新鲜不比了白下来的，叫那杨国生光是花过我听呢，他特别了又讲巴拉的。阿拉叫平常预告不讲，平时啦，五点一时过，六到十呀，五点半嘛，伢在里呀。六那边第二面大嘞，预告不进八步村。平常侬预告不讲不行啊，六阿都六奶奶说嘞，五里边上也是嘞。阿里五里边上也呀，到上面给啥嘛？第二面大木呀了讲，五里嘛困住了嘞，等下就别看咱们地位了，不是嘞，浪费变嘞，对太多没步就能杀定下了吧？阿拉我讲不行啊。那就让你比如说要你来实现你嘛，亏比较低的对，那比方说我也搞不清楚了，就让老早记住对嘛嘞，那就今年嘛就让路热死，当地当年老早故事嘞，路路就你个梯队你嘞故事都要顾，等俺就路路变来比了，那手边别个也来对，等俺就路路过来，那就让大王的估计多嘛嘞。
OK 吧，啊，古地越搞怪，使用越搞烂嘛，不咯？一集中话了，杨梦梅不咯？哎，杨梦梅呢不得了，真搞木的是吧啦？
啊，是吧嘞？就那古在困嘞，人家讲这个哩，然后比如说到古在越来看嘛哦，那他都是呀了，速度嘛嘞，他都是越搞怪呀了，好了，就那如果龙啊破旧嘛， Now when you see C Leo the Martin or the Obey you go when I woo. Whoever when there's Raka Janoya Mua the Bedubewa top man and we two people. The no job and I met in a good you know your lemka. Now I don't know say no as we in there. The yeah who you yeah a kuni bo muzu bezu never. No little good Leo go. They out baby as you don't have me. Lulukuni that they go there long away, you know, you go where Leo Lumu Chatan get up. A good in the round, Sanga Yuko Boyaro, Babi Biodi, Luto Dada Kalama, not to a chin only at General Piano or Lupi Ludi. Not a chin only Piombi, put out Hawali Tao, the Hong Yong, you know, Kuni get it Ludi. But we are not the Sainani Gizaru, near any Arizari, you know, Yati Pigate, Kuni Pigate Ludi. Any Kuni get it Ludi, Zia. Not the Guru Bebo, oh, so down the day, the day Elu Guni Muli never, not that the Awe and Bausha Bibi law. You got way among you, General Chatangera.
Okay,
send the Sino General Joga Babi.
Okay,
who are all good along to have 2 days in there. I'm a Tromia Guzera to have to say Javari. Now Conyolo got a ye chinchy there to have, but yes, I began as you are.
Okay,
a good car or Legasa or Lubu, 2 money at Chimo. Any matter of winning a blind, the long weedy kid who the tolerating people, the Rugin Sandiato Bebo. See the loo, the Tassin, see you, Lubu, the Rupa, the Aji Manavare, the Amina legend of Locate and Nibabe. They doesn't look with me, Lagasa or Kelvin Ame. And they doesn't Lagasa or Kelvin Buba or Bana Isaiah, Sikombu or Jesu Baba.
Amyoda Democracy Party de NNDP Okata Udenyo ne Dweso Mimianga Nao Songbae Pchete Dutia Bango Minapan Taokja Nima Tholen Biba Omeshin. Akhu Jamaru Utan Lwene Re Radio Season PPJN Isha Sasebe Ngane Daya Tholen Bire VOA Nizin TV Season Gole Chishu Nainja Bare. Chadabri Ni Nyanibe VOA Season Dwe Majagin Song Tato Ma Pchepare. Nao Nanae Ja Tholen Bime Nyabai Season Dwe Maro. Jamaayi Ganda Uang Kinyem Yamaayi Tung Tachane Tanyendrin Loa Saare Drin Pasin Gandarigu Nasi Njaya Ma Pchepare Shin. Lain Do Mita Nisang Nga Tongzat Ni Ngazane Lain La Mita Dea Goze Ruga Ni Panyu Nasi Nainja Bare. A Kunyan device is in some takema, the Rian Jinjo go, Kujojo, Tinga, the Legina, Piva, Omission.
The Ningle Nijimba may be got Burma, Mudori Mugusi, Pujo, Inori Body, and Nayares, so in. Two Nine, the Maria Tagani, Dawin Luzon, Domelu, Donsan Sujiga, Biole Body. Through Body, Naya Melu, Biodi, Jo, and Nayares, so in, or Inoriga, Suya Purma Pippi, Duha, the Maria Tagani, Dawin Luzon, Mapipido, Daha, Teku, Yushi Marelu. ဒီကနေ့ရန်ကုန်မြို့တက္ကသိုလ်ဤတလန်းနေမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒေါက်ဆန်းစုကြည်ကပြောတော်တာပါ။ယူကော့ပွဲကျင်းပဖို့၃ရက်ပဲလူတော်တဲ့အချိန်မှာပြည်တွင်းပြည်ပဒသတင်းတော်တွေနဲ့တွေ့ဆုံပြီးသတင်းစာရှင်းလင်းပွဲလုပ်တာဖြစ်ပါတယ်။တနင်္လာနေ့ယူကော့ပွဲကျင်းပပြီးတဲ့နောက်ဘယ်လိုဆက်လုပ်သွားရမလဲဆိုတာကိုကမ္ဘာကြီးအနေနဲ့ယုံကြည်ကူးစားရတော့တဲ့အချက်လက်တွေရလာမ င်းများစွာချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေကရုပ်သိမ်းမှုကြံနေသေးတာတွေကိုရုပ်သိမ်းပြလက်နိုင်ခြင်းရှိနေတာကိုလည်း Mr. Rhodes ကအရေးအမွေပြောသွားပါတယ်။မြန်မာနိုင်ငံမှာနောင်တက်လာမယ့်နိုင်ငံကောင်းဆောင်တွေအနေနဲ့ကလေးတွေတဲ့ဦးစားပေးကြဖို့ကလေးတွေရဲ့ဘဝတွေအဆောက်အအုံလှူဆောင်ပေးကြဖို့ကုလသမဂ္ဂကလေးသင်ငယ်များကြောင့်မုံငွေဖွဲ့ UNICEF နဲ့ Save the Children အဖွဲ့တို့ကနှိုးဆော်လိုက်ပါတယ်။တမိုင်းဝင်ယူကောက်ပွဲတွေကျင်းပဖို့သုံးရက်ပဲလိုတော့တဲ့အချိန်မှာပဲအဲ့ဒီအဖွဲ့တွေကအခုလိုနှိုးဆော်လိုက်တာပါ။ဤကျနိုင်ငံဆိုင်တဲ့ကျွန်းဆွယ်ပေါ်မှာပြီးခဲ့တဲ့သတင်းပတ်ကပြတ်ကျသွားတဲ့ရုရှားခီးတဲ့တင်လေယာဉ်ဟာဘုံပေါက်ကွဲတာကြောင့်ပြတ်ကျသွားတယ်ဆိုတာဖြစ်နိုင်ခြင်းအများကြီးရှိတယ်လို့အမေရိကန်နဲ့ဗြိတိသျှတာဝန်ရှိသူတွေကပြောနေပေမဲ့အဲ့လိုကောက်ချက်ချဖို့အထောက်အထားတစ်ခုခုမရှိဘူးလို့ဆိုပြီးဤကျနဲ့ရုရှားတာဝန်ရှိသူတွေကညင်ပါတယ်ခင်ဗျာ
။ကြာသာရင်းနဲ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်တင်ဂီတာဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Zubair FDF ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆက်မျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။ VOA သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမခွန်ညိုပါရှင်။
Thank you. This program has come to you from the Voice of America, Washington.